Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ခါညောင်းကြပါစီခင်ဗျာ VOA American တန်ကနေ2016ခုနှစ်မေလ26ရက်ကြာသာပတေးနေ့နာနခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ49 kHz 633ညတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစီခင်ဗျာ။ကျွန်တော်ဆက်မိုးပြပါ
မင်္ဂလာမနက်ခင်ဗျာ။ကျွန်တော်ကတော့ဇွန်ဝက်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဂျပန်နိုင်ငံအိုကီနာဝါကျောမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းအပြင်မှာဂျပန်အမျိုးသမီးတပ်ခံရမှုအတွက်ပြင်းထန်စွာမကျေနပ်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကသမ္မတဘာရက်အိုဘားမားကိုပြောကြားလိုက်ပါတယ်။နိုင်ငံသားဝန်ကြီးဆောင်ကလင်တန်ဟာသူတာဝန်ထမ်းဆောင်စဉ်အတွင်းပုဂ္ဂလိကအီးမေးလ်အကောင့်အသုံးချတဲ့နေရာမှာလုံခြုံရေးဆိုင်ရာစီကံချက်တွေကိုလိုက်နာခဲ့ခြင်းမရှိဘူးလို့ပြောပါတယ်။မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူဂျင်မေးအောင်လည်းဟာထမ်းနိုင်ငံကိုချစ်ချည်ခီရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့တူတင်ပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ကောင်းပါခင်ဗျာဒရင်နေကြီးညာပြီးနားဆင်ရမယ့်ဒရင်လွှာတွေမှာဆိုရင်တော့
ကျွန်တော်တို့ဒီထိုင်းဒီတက်မတော်နဲ့ဟိုလက်ရှိဘူဂျိုကြီးမေးအောင်လိုင်းတို့နဲ့ကတော့တော်တော်လေးဟိုညီညီဆက်ဆက်နဲ့
ဒါကတော့မြန်မာကာကွယ်ရေးဦးစီးချုပ်ဘူဂျိုမူကြီးမေးအောင်လိုင်းရဲ့အခုရောက်ရှိနေတဲ့ထိုင်းနိုင်ငံချစ်ကြည်ခီးစဉ်အကြောင်းဒရင်လွှာကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်ခင်ဗျာအဲ့ဒါအပြင်သခိုင်းတိုင်းစလင်းကြီးဒေတာကန်ဒီပေါ်မြန်မာစီးပွားရေးဥပိုင်လီမိတက်ကနေတရားဆွဲဆိုထားတာကိုတရားရုံးကနေပြန်လည်ပြီးတော့ရုပ်သိမ်းပေးတော့မှာဖြစ်တဲ့ဆိုတဲ့အကြောင်းဒရင်လွှာနောက်ပြီးတော့အမေရိကန်ပြည်ထောင်စုမှာမတူကွဲပြားမှုတွေကိုလက်ခံကျင့်သုံးတဲ့ diversity အထိတ်မှတ်နေ့အခမ်းအနားအကြောင်းနောက်ပိုင်းမှာတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်ဒရင်တွေကိုကိုစော်ဝင်းနိုင်နဲ့မနန္နာချမ်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဂျပန်နိုင်ငံအိုကီနာဝါကျောမှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းအပြင်မှာအသက်20အရွယ်ဂျပန်အမျိုးသမီးတူသတ်ခံရမှုမှာအမေရိကန်မရင်းတပ်ဖွဲ့ဝင်ပါဝင်ပတ်သက်နေမှုအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်းထန်စွာမကျေမနပ်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကအမေရိကန်သမ္မတဘာရက်အိုဘားမားကိုပြောကြားလိုက်ပါတယ်။အဲ့ဒီတပ်ဖြတ်မှုမှာပါဝင်ခဲ့ကြောင်းမရင်းတပ်ဖွဲ့ဝင်ဟောင်းကဝန်ခံထားပြီးဖြစ်ပါတယ်။ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံကခေါင်းဆောင်တွေအစ်စရှိမမှာထိတ်တိဆွေးဝဲမကျင်းပခင်သမ္မတဥပမာနဲ့မျက်နှာချင်းဆိုင်ပြုတ်တဲ့ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီဂျပန်အမျိုးသမီးတပ်ဖြတ်ခံရမှုအတွက်သူ့အနေနဲ့ဘာပြောရမှန်းတောင်မသိအောင်ဖြစ်ရကြောင်းအဲ့ဒီတပ်ဖြတ်ခံရမှုအတွက်ဂျပန်တနိုင်ငံလုံးကအလွန်အမင်းအံ့အားတင်ခဲ့ရကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်တာပါ။အိုကီနာဝါကျွန်းမှာဖြစ်သွားခဲ့တဲ့လူတက်မှုအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲဝမ်းနဲ့ကြေကွဲရပါကြောင်းအမေရိကန်တပ်ဖွဲ့ဝင်တွေ contract နဲ့အလုပ်လုပ်နေကြသူတွေကျူးလွန်ခဲ့တဲ့အကြမ်းဖက်ရာဇဝတ်မှုတွေအတွက်အထူးစိတ်ပျက်မိပါကြောင်းသမ္မတဥပမာကပြန်လည်ပြောကြားခဲ့ပါတယ်။အခင်းဖြစ်ပြီးရဲ့အနေငယ်အကြမှာအသက်32နှစ်အရွယ်မရင်းတပ်ဖွဲ့ဝင်ဟောင်း Kenneth Franklin ရှင်စားတိုးကိုဂျပန်အာဏာပိုင်တွေကဖမ်းဆီးပြီးရဲ့အနေငယ်အကြမှာခေါင်းဆောင်တို့ဒီကိစ္စကိုဆွေးနွေးကြတာဖြစ်ပါတယ်။ဂျပန်အမျိုးသမီးရီနာရှီမာဘူကူရိုကိုဓာတ်နဲ့ထိုးလက်ပင်းညစ်တပ်ဖြတ်ပြီးသူတာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်ခြေစိုက်စခန်းအနီးကတစ်တောထဲမှာစွန့်ပစ်ခဲ့ကြောင်းဖရန်ကလင်ရှင်ဇာတိုးကနောက်ပိုင်းမှာဝန်ခံပြောကြားခဲ့တယ်လို့ဆိုပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်အပါအဝင်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့သူဒေါက်တာမြတ်မြတ်ဟာရုံးလုပ်ငန်းအတွက်ကိုပိုင်အီးမေးလ်တွေကိုအသုံးပြုခဲ့ကြပြီးလုံခြုံရေးစည်းကမ်းတွေကိုလိုက်နာဖို့ပြက်ကက်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနစစ်ဆေးရေးအရာရှိချုပ်ရဲ့ဒီပေါက်ကြားခဲ့တဲ့စီရင်ခံစာမှာဖော်ပြထားပါတယ်ဒီစီရင်ခံစာကိုကြာသာပတေးနေ့ကြမှာထုတ်ပြန်ဖို့စီစဉ်ခဲ့ပေမဲ့ကြိုတင်ပေါက်ကြားခဲ့တဲ့အတွက်သတင်းတောက်တွေရဲ့မေးမြန်းမှုတွေကိုဖြေကြားနိုင်ဖို့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပဲကြ བྱ ကြရသတင်းစာရှင်းလင်းပွဲလုပ်ခဲ့ရတာဖြစ်ပါတယ်ဝန်ကြီးဟောင်းကလင်တန်ဟာလုပ်ကိစ္စအတွက်ကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားမတွေ့ရသလိုခွင့်ပြုချက်တောင်းခံရမယ့်တာဝန်ရှိတယ်လို့လည်းစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေကပြောဆိုပါတယ်ခွင့်ပြုချက်ပေးထားတဲ့အီးမေးလ်စနစ်ကသာအရေးကြီးတဲ့သတင်းအချက်အလက်တွေကို Cyber Internet ဖောက်ထွင်းသူတွေတိုက်ခိုက်လာမဲ့အန်ဒီရယ်ကနေကာကွယ်ပေးနိုင်တဲ့အခွင့်အလမ်းပိုများတယ်လို့လည်းဆိုပါတယ်။ဝန်ကြီးဟောင်းကလင်တန်အနေနဲ့ခွင့်ပြုချက်ဘာကြောင့်မယူခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့အစိုးရခန်းစာကတစုံတရာကောက်ချက်ပေးပေါ်ပြတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လည်းလုံခြုံရေးအတွက်ညွှန်ကြားချက်တွေအတိုင်းလိုက်နာသရွေကိုပိုင်အီးမေးလ်အသုံးပြုခွင့်ကိုကန့်သက်တာမျိုးမရှိဘူးလို့လည်းဖော်ပြထားပါတယ်။
ယူကရိန်းနဲ့ရုရှားအကျဉ်းသားလဲလှယ်ရေးအစီအစဉ်အရရုရှားနိုင်ငံမှာနှစ်နှစ်ကြာအကျဉ်းကျနေရာကပြန်လည်လွတ်မြောက်လာတဲ့ စစ်ရဟယင်မောင်းသူကိုယူကရိန်းနိုင်ငံကတရားကောင်းတပ်ဖွဲ့ကြိုဆိုခဲ့ကြပါတယ်။မြို့တော်ကီယက်ဖ်ကိုပြန်လည်ရောက်ရှိလာတဲ့နာဒီယာဆက်ချန်ကိုကိုကြိုဆိုတဲ့အခမ်းအနားအတွင်းသမရပက်ထရိုပိုရိုရှန်ကိုကယူကရိန်းနိုင်ငံရဲ့အမြင့်ဆုံးတရားကောင်းဆုချီးမြှင့်လိုက်ပါတယ်။ပုထုနှင့်အစောပိုင်းကတော့အကျဉ်းသားလဲလှယ်အစီအစဉ်နဲ့ပြန်လွတ်လာတဲ့ရုရှားစစ်သားလို့ဆွဆွဲခံထားရသူအလက်ဇန်ဒရာအလက်ဇန်ဒရော့ဖ်နဲ့ယက်ဖ်ဂနီယရဖယက်ဖ်တို့နှစ်ဦးဟာရုရှားနိုင်ငံမော်စကိုမြို့ကိုပြန်သွားခဲ့ကြပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာတည်ဆုံသွားခဲ့ကြတဲ့ရုရှားသတင်းတောင်နှစ်ဦးရဲ့ကျန်းရသူဇနီးတွေကယူကရိန်းစစ်ရဟယင်မောင်းသူကိုလူငင်းချမ်းသာခွင့်ပြုတ်ပေးဖို့တောင်းဆိုခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကဗုဒ္ဓဟူးနေ့ကပြောပါတယ်။နာဒီယာကိုပြန်လွတ်ပေးလိုက်တဲ့အတွက်ယူကရိန်းပြည်ပခါကြောင့်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကျပြီးနောက်ထပ်အသက်ဆုံးရှုံးမှုတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့တိုင်းပြည်ကိုပြောကြတဲ့မင်းကွန်းထဲမှာသမ္မတပူတင်ကထည့်သွင်းပြောကြားခဲ့တာပါ။ရုရှားကကြောရောင်းနောက်ကပေးထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာပုံကျဲမှုတွေပြုလုပ်စဉ်အတွင်အဲ့ဒီဒေတာမှာရှိနေတဲ့ရုရှားသတင်းတော်နှစ်ဦးကိုတပ်ဖြတ်ခဲ့မှုမှာပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တဲ့အတွက်နာဒီယာကိုထောင်ဒဏ်22နှစ်စီရင်ခဲ့တာဖြစ်ပါတယ်။အသက်35နှစ်အရွယ်နာဒီယာကတော့သူမအပေါ်တင်ထားတဲ့ဆွေးချက်တွေကိုညှင်းပယ်ခဲ့ပြီးကန့်ကွက်တဲ့အနေနဲ့အကျဉ်းထောင်အတွင်းအဆန်ငတ်ခံဆန္ဒပြမှုအကြိမ်ကြိမ်ပြုလုပ်ခဲ့ပါတယ်။သူမပြန်လည်လွတ်မြောက်လာမှုအပေါ် EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကလည်းကြိုဆိုလိုက်ပြီးယူကရိန်းနိုင်ငံသားတွေနဲ့အတူအောင်မွဲခံကြောင်းပြောကြားလိုက်ပါတယ်။
အဇာဘိုင်ဂျန်နိုင်ငံသူသတင်းတောက်ခါရီချာအစ္စမာယီလိုဗာကိုတရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်နဲ့ဗုဒ္ဓဟူးနေ့ကဖမ်းထားရကနေပြန်လွှတ်ပေးလိုက်ပါတယ်။သမ္မတအီဟန်အလီယက်ဖ်မိသားစုရဲ့ချမ်းသာကြော်ဝမှုတွေကြောင်းစုံစမ်းရေးသားခဲ့ပြီးတော့သတင်းမှန်ဖော်ထုတ်သူဖြစ်ဆုရရှိထားတဲ့အစ္စမာယီလိုဗာကိုတော့ဒီအခွင့်ရှောင်မှုအာဏာလွဲသုံးစားလုပ်မှုစတဲ့ဆွဲချက်တွေနဲ့2015ခုနှစ်မှာထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။လူတော်တော်များများကတော့သူ့ပေါ်ဆွဲဆိုခဲ့တဲ့အမှုတွေဟာနိုင်ငံရေးအရလှုပ်ကြံဆွဆွဲတာတွေလို့ပြောဆိုခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့ကချမှတ်ခဲ့တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်အရသူမရဲ့ပြစ်ဒဏ်ကိုဒီ3နှစ်ခွဲအထိတဝက်လျှော့ချပေးပြီးတော့နေရင်ကျဲချုပ်ဘဝနဲ့ဆက်လက်ချုပ်နှောင်ထားမှာဖြစ်ပါတယ်။သတင်းတော့အစ္စမာယီလိုဗာလွတ်မြောက်မှုဟာအဇာဘိုင်ဂျန်လူထုအတွက်အပြုသဘောဆောင်တဲ့လှုပ်ရက်တစ်ခုဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကိုရှေ့ရှုတဲ့ခြေလန်းတရက်ဖြစ်အမေရိကန်အစိုးရရဲ့အတန်လွင့်ဘုတ်အဖွဲ့ BBC ရဲ့အမှုဆောင်အရာရှိချုပ်လည်းဖြစ်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဂျွန်လန်ဆင်ကကြိုဆိုခဲ့ပါတယ်။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ထိုင်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမဲအောင်လိုင်ဟာမနေ့ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်နေ့လယ်တနာရီကထိုင်နိုင်ငံဝန်ကြီးချုပ်သိခင်ပါခင်ဗျာ။ထိုင်နိုင်ငံဒုတိယဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသနဆဖတ်တီမာပါရာဂွန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆမိုင်းကိုတီရာတို့နဲ့တွေ့ဆုံခဲ့ကြအောင်ဗိုလ်ချုပ်မူဂျီမဲအောင်လိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။တွေ့ဆုံပွဲအတွင်းခီးသွွာလာရေးလုပ်ငန်းအတွက်ဆောင်ရွက်နေတဲ့ကိစ္စရပ်တွေအပြင်ရင်ကျင်းမှုနဲ့ကဘာလက်ခီးသွွာလုပ်ငန်းပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းပြည်နဲ့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆွန်မိုင်းကိုတီရာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ဗိုလ်ချုပ်မူဂျီမဲအောင်လိုင်ရဲ့ခီးစဉ်ဟာထိုင်းနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချာရဲ့အထူးကိုယ်စားလှယ်လည်းဖြစ်တဲ့တွန်ပရာမူဒွီနိုင်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပြီးသတင်းနှစ်ပတ်အကြာမှာတွားရောက်တာလည်းဖြစ်ပါတယ်။အဲဒီနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ဤအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံအကျိုးတူကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ကြဖို့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံရဲ့အဓိကကုန်သွယ်ပိုင်နိုင်ငံတစ်ခုဖြစ်ပြီး2015နဲ့2016ခုနှစ်ကြားကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ4.5ဘီလီယံရှိခဲ့တယ်လို့မြန်မာစီးပွားကူတန်းဝန်ကြီးဌာနကထုတ်ပြန်တဲ့စင်းနေမှာဖော်ပြထားပါတယ်2016ခုနှစ်မတ်လအထိထိုင်းနိုင်ငံကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာအမေရိကန်ဒေါ်လာ 10.5 ဘီလီယံရှိတယ်လို့ဆိုပါတယ
်လာအိုနိုင်ငံဘီယန်ချမ်းမြို့တော်မှာအရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဗုဒ္ဓဟူးနေ့ကစတင်ကျင်းပရမှာတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအတွက်ညှင်းပွားနေတဲ့ကိစ္စကအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်အငင်းပွားနေတဲ့ဒေတာရင်းမှာနေမြေပိုင်ဆိုင်ကြောင်းပြသဖို့တရုတ်နိုင်ငံကအပြင်းထန်ကြိုးပမ်းလာနေတဲ့အတွက်တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအာဆီယံအတိုင်းဝိုင်းကြား ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်နိုင်ဖို့ရည်ရွယ်တဲ့ဆွေရည်ရွယ်ပြီးတော့ဆွေးနွေးတဲ့နှစ်ရက်ကြာညီလာခံမှာဒီကိစ္စကိုထည့်သွင်းပြောကြားခဲ့ကြတာဖြစ်ပါတယ်။တမန်ရိုးကြမဟုတ်တဲ့လုံခြုံရေးစိန်ခေါ်ချက်တွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာလုံခြုံရေးအပေါ်ချိမ့်ချောက်မှုတွေကိုဆွေးနွေးမဲ့ညီလာခံမှာတောင်တရုတ်ပင်လယ်ပြဿနာဟာလည်းထိတ်ဆုံးကပါဝင်လာခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတက်ဆိုင်ရာနိုင်ငံတွေလိုက်နာဆောင်ရွက်ဖို့ထုတ်ပြန်ထားတဲ့ကြေညာချက်နဲ့တောင်တရုတ်ပင်လယ်ပြင်ဆိုင်ရာအာဆီယံရဲ့အချက်6ချက်ကိုအပြည့်အဝနဲ့ထိထိရောက်ရောက်အကောင့်ထဲပို့နိုင်ဖို့အလေးပေးပြောဆိုလိုက်မယ်လို့လည်းအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးပြီးပူးတွဲထုတ်ပြန်ဖို့ရှိတဲ့ကြေညာချက်မူကြမ်းကိုတွေ့ခဲ့ရတဲ့ဂျပန်နိုင်ငံကဂျိုရိုသတင်းဌာနကပြောပါတယ
်မြန်မာနိုင်ငံနဲ့ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေပုံမလို့ဆောင်ရည်အတွက်ရည်ရွယ်ပြီးအိန္ဒိယနိုင်ငံကအဓိကစီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Tata Motor Car Company နဲ့တခြားအထင်ကရဘန်တွေပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်မြို့ကိုရောက်ရှိလာခဲ့ကြပါတယ်အိန္ဒိယရဲ့at east policy လို့ခေါ်တဲ့အရှိနဲ့ပူးပေါင်းဆောင်ရွက်ခြင်းဆိုတဲ့ policy ရဲ့တစ်စိတ်တစ်ပိုင်းတစ်စိတ်တစ်ဒေသအဖြစ်နဲ့အိန္ဒိယကုသရေးဝန်ကြီးနဲ့ဆက်မှုဝန်ကြီးနိရမလာရှိသရမန်ဟာအဆင့်မြင့်စီးပွားရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမေလ17ရက်ကနေ20ရက်နေ့ထိမြန်မာနိုင်ငံကိုရောက်လာခဲ့တာဖြစ်ပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအသစ်တက်လာပြီးနောက်ပိုင်းအိန္ဒိယနိုင်ငံကဝန်ကြီးအဆင့်ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခြင်းလည်းဖြစ်ပါတယ်။ဝန်ကြီးနေမာလာကနိုင်ငံပူးပေါင်းလှုပ်ဆောင်နိုင်တာတွေအများပြရှိနေတယ်ဆိုတဲ့အကြောင်းလဲသူ့ရဲ့ခေတ်စဉ်တွင်မှထည့်သွင်းပြောကြားခဲ့ပါတယ်။ဝန်ကြီးနေမာလာဟာအိန္ဒိယကစီးပွားရေးလုပ်ငန်းပေါင်း25ခုကိုခေါ်ဆောင်လာခဲ့တာဖြစ်ပြီးမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်40ကျော်နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံရဲ့ဖွံ့ဖြိုးဆန်းနည်းပညာကဏ္ဍမှာအမျိုးသမီးတွေပါဝင်မှုနည်းပါးနေစေဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနည်းပညာဆိုင်ရာဝါရင်အကဲခတ်တဦးဖြစ်တဲ့ Suk CKN ကတော့နည်းပညာလုပ်ငန်းတွေမှာမျိုးသမီးတွေပုံမပါဝင်လာနေပေမဲ့ခွဲခြားဆက်ဆံမှုတားဆီးတွေကတော့ဆက်ရှိနေသေးပဲလို့ဆိုပါတယ်။ဖနွမ်းပင်တော်ဝင်တက္ကသိုလ်ကသတင်းနဲ့နည်းပညာနည်းပြဆရာမတဦးဖြစ်တဲ့စီခီအန်းဟာပညာရေးဆိုင်ရာနိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဒီနည်းပညာစံသစ်တွေ့ထွင်မှုကျောင်းဆိုင်ရာတန်မှန်အဖြစ်နဲ့မကြသေးခင်ကပဲခန့်အပ်ခံထားရသူဖြစ်ပါတယ်။နည်းပညာကဏ္ဍမှာလုပ်ကိုင်ကြတဲ့မျိုးသမီးအရေးအတွက်ပိုတိုးလာတယ်ဆိုပေမဲ့ကောလိပ်ကျောင်းမှာနည်းပညာနဲ့ဆက်နွယ်တဲ့ဘာသာရပ်တွေကိုသင်ယူဖို့မိန်းကလေးငယ်တွေကိုအားပေးတာမျိုးနဲ့ပါတဲ့အကြောင်းလဲပြီးခဲ့တဲ့တစ်ပတ်ထဲ VOA ခမာဌာနရဲ့ Radio Season မှာ CKN ကပြောကြားခဲ့ပါတယ် Direct from Washington The
Voice of America VOA ဒါကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္နနာချမ်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံအကြောင်းသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ပေးပါမယ်ထိုင်းနိုင်ငံရဲ့လက်ရှိအစိုးရဟာတချင်ကမြန်မာနိုင်ငံမှာလို့အာဏာသိမ်းစစ်အစိုးရကဖွဲ့စည်းထားတဲ့အစိုးရဖြစ်တယ်လို့မြန်မာစစ်တပ်ဟာဆိုရင်လည်းတချင်ကအရတားအစိုးရနဲ့လက်တွဲပြီးတော့အချင်းအဝမပြတ်အောင်အာဏာဆက်လက်ပြီးတော့ထိန်းသိမ်းထားနိုင်ခဲ့တဲ့ထိုင်းစစ်တပ်ပေါ်အပြန်လှန်အားကျမှုတွေရှိနေကြပါတယ်။နိုင်ငံစလုံးဟာအမေရိကန်ရဲ့လက်နက်ရောင်းချမှုပိတ်ဆို့ထားခံရတဲ့နိုင်ငံတွေဖြစ်တာကြောင့်သူတို့ကမှထိတိဆွေးနွေးစရာတွေရှိနေမယ်ရှိနေကြလိမ့်မယ်လို့လည်းခက်ခတ်တွေကသုံးသပ်ကြပါတယ်။ထိုင်းနိုင်ငံမှာအခုရောက်ရှိနေတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ချစ်ကြည်ခီးစဉ်နဲ့ပတ်သက်ပြီးတော့နှစ်နိုင်ငံနေဆက်မှာအခြေစိုက်တဲ့စီးရီးလိလာတုံးတတ်သူစာရေးဆရာဂါမနီကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပြပါဗျာ
။ဆိုင်ရတော့ဘာမှမပြောအကြံရပါဘူးသူပြောတယ်ခေါင်းလိုအာမသိမ်းထားတဲ့ခါကျတော့အဲ့ဒီဘာမှပြေးဟာပြီးနေရယူနေရရှိတယ်ဗျ။အဲ့တော့ဘာမှပြရတယ်လို့ဟုတ်ကြရတယ်သူကလည်းဆိုင်မှာဆက်တတ်တဲ့သူကြေခဲ့တာကိုဘာမှလည်းအားကျခဲ့တာရှိတယ်။ဒါတော့အပြန်လန်တော့သူကတရားဝင်တရားအကျိုးပြုလို့တော့ကျန်နေရတာလေ
ဒီအချက်ကိုအခုအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့တချင်ကမြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကလည်းသဘောတူပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာတပ်မတော်ကိုယ်စားလှယ်အဖွဲ့ဟာထိုင်းဘီးရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးစွန်မိုင်ခေါတီဘရာရဲ့ဖိတ်ကြားချက်နဲ့အခုလိုအလဲပတ်တွားရောက်တာဖြစ်ပါတယ်ခီးစဉ်အတွင်းထိုင်းဆိုရနဲ့ထိုင်းဘီးရင်တပ်မတော်အကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားတဲ့အကြောင်းမြန်မာမီဒီယာတွေပေါ်မှာရေးသားတာကိုတွေ့ရပါတယ်။ဘာတွေဆွေးနွေးကြမယ်ဆိုတာကိုတော့အသေးစိတ်ဖော်ပြထားတာမျိုးမရှိဘူးလို့ဆိုပါတယ်။ထိုင်းနဲ့မြန်မာနိုင်ငံစလုံးဟာအမေရိကန်ရဲ့စစ်လက်နက်ရောင်းချမှုပိတ်ဆို့ခံထားရတဲ့နိုင်ငံတွေဖြစ်ပြီးလက်နက်ဝယ်ယူရေးကိစ္စနဲ့တခြားစစ်ရေးဆက်ဆံရေးကိစ္စတွေကိုလည်းဆွေးနွေးကြဖို့ရှိတယ်လို့မြန်မာစစ်ထောက်လှမ်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကအခုလိုတုံ့သက်ပါတယ်။
ကျွန်တော်တို့ဒီထိုင်းဒီတပ်မတော်နဲ့ဟိုလက်ရှိဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ကတော့တော်တော်လေးဟိုနီးနီးဆက်ဆက်နဲ့ရေးနီးနီးတော့ဟိုပြီးခဲ့တဲ့ဥသိမ်းစိန်လက်တဲ့အစိုးရလက်ထက်မှာပြစ်ခဲ့တဲ့သဘောတော့ရှိပါလေခင်ဗျအဲ့တော့နောက်တစ်ခုက ကျွန်တော်အမြင်ပေါ့လေအခုလက်ရှိအချိန်ခါမှာထိုင်းကိုလည်းဒါအမေရိကန်စစ်တပ်ကတွေပြီးတော့မှဒါကျွန်တော်တို့စစ်တပ်အုပ်ချုပ်နေတဲ့နိုင်ငံအစိုးရဖြစ်တဲ့တကြောင်လို့စစ်ပစ္စည်းရောင်းတာအစားကန့်တတ်ထားတဲ့အနေအထားမျိုးရှိပါတယ်အလားတူပဲမြန်မာနိုင်ငံရဲ့တပ်မတော်ကလည်းအမေရိကန်စစ်တပ်ရဲ့ဒါပိတ်ဆို့တားဆီးရင်ခံထားရတဲ့အနေအထားမျိုးရှိပါတယ်အဲ့တော့နိုင်ငံလုံးပေါ့လေထိုင်းကောမြန်မာကောကကျွန်တော်တို့ခုလက်ရှိအချိန်မှာရုရှားပေါ့လေရုရှားရဲ့လက်နက်တွေကိုအားကိုးပြီးတော့မှမိခိုးပြီးတော့မှနေတဲ့နေထိုင်မျိုးရှိပါတယ်ဒါလည်းကျွန်တော်တို့ဒါနိုင်ငံအနည်းပေါ့လေကျွန်တော်တို့စီရေးအနေထားနဲ့အနေထားရကျွန်တော်တွေ့မိတယ်ဒီတိုင်းနေနဲ့ရုရှားတွေမဟုတ်ဘူးတရုတ်နဲ့လည်းသူကဟိုစီရေးမှာဆက်သွယ်တဲ့နေထိုင်မျိုးတွေကျွန်တော်တို့ရှိပါတယ်အဲ့တော့အားလုံးကတော့ဒီမဟာဗျူဟာရပေါ့လေဥစ္စာမှုတွေကိုတွေးဆမှုတွေကိုသွားနေတယ်လို့ပဲကျွန်တော်မြင်ပါတယ်
။ထိုင်းနဲ့မြန်မာနှစ်နိုင်ငံနေဆက်မှာတော့အရင်ကလိုမဟုတ်ဘဲတိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေလျော့ပါလာပြီးဖြစ်တာကြောင့်ပြဿနာတိတ်မရှိတော့ပေမဲ့ညဉ့်ညံရေးလက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေကြံနေသေးတာကြောင့်ဖိအားပေးဖို့မြန်မာဘက်ကအဆိုပြုနိုင်တယ်လို့လည်းဆရာဂါမနီကသုံးသပ်ပါတယ်
။နေဆက်တစ်ချက်ကတော့သူတို့တွေကတိတ်အရင်လိုအခြေအနေကြီးတော့မဟုတ်တော့ပါဘူး။ဟိုကနည်းအေးဆေးနေပြောတော့ဒီမှာညဉ့်ညံရေးနဲ့ပါတဲ့ဆိုတော့သူတို့ကတော့ဒီနေဆက်ကိစ္စကြောင့်သွားတဲ့သဘောတည်းတော့တလောက်မရှိတော့ပါဘူးအဲ့ဒါဒါမှတစ်ဖက်မှာတော့ဟိုဆက်ပြီးတော့ဖိအားပေးတဲ့သဘောတည်းတော့ရှိမှာပေါ့ဗျာတချို့အဖွဲ့အစည်းတွေကလက်မှတ်မထိုးသေးတာဆိုတော့ never ကြံတာပေါ့
ဘူဂျုံမူကြီးမင်းအောင်လှိုင်ဟာဒီကနေ့မှထိုင်းကာဝေးဦးစည်းချုပ်ဘူဂျုံကြီးစွန်မိုက်ခေါတီရာနဲ့ထိုင်းဝင်ကြီးရုပ်ဘူဂျုံကြီးဟောင်းပရာယွတ်ချန်ဦးချာတို့နဲ့တွေ့ဆုံဖို့ရှိတယ်လို့သိရပါတယ်အခုလစောစောပိုင်းတုန်းကလည်းမြန်မာရေတပ်ဦးစည်းချုပ်ဟာထိုင်းဘရင်ရေတပ်ဦးစည်းချုပ်ရဲ့ဖိတ်ကြားချက်နဲ့ထိုင်းနိုင်ငံကိုအလေပတ်တွားရောက်ခဲ့ကြောင်းသိရပါတယ်ခင်ဗျာ
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်တက်သားသားဂိုင်းတွယ်ဖြစ်ရှင်းသွားမယ်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်ပြည်နယ်တိုင်းဒေသကြီးတို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အမြင်ဖြစ်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးခြင်းပါတယ်ကျူးကျော်အရေးအပြည့်အလဲဆုံးဖြစ်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တို့အနေနဲ့စနေညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြလို့ကြရတဲ့ဆိုလို့ရှိရင် VOA ကိုအချိန်မီဆက်ဆွေးကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်အခုတော့စကိုင်းတိုင်းကသတင်းကိုဆက်ပါမယ်စကိုင်းတိုင်းစလင်းကြီးမြို့နယ်အတွင်းကစပယ်တောင်ကျင်းနီတောင်စီမံကိန်းကြောင့်ဒေသခံတွေနစ်နာမှုတွေဟိုလှုပ်ဆောင်ပေးဖို့အတွက်တောင်းဆိုတဲ့ဒေသခံတွေအပေါ်မြမစီးပွားရေးဥပိုင်လီမိတက်ကနေတရေလိုလုတ်ပြီးတော့ဆွဲဆိုထားတဲ့အမှုကိုမကြခင်မှာပြန်ပြီးတော့ရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းစနေကြီးမျိုးနဲ့တရားသူကြီးကအကြိမ်20မြောက်ယုံကြည်မှပြောဆိုလိုက်ပါတယ်။ဒါဟာအစိုးရတဲ့လက်ထက်မှာအပြောင်းလဲတစ်ခုဖြစ်တယ်လို့ဒေတာကန်ကြီးကပြောကြပါတယ်။မအေးမှာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံကကုမ္ပဏီဖြစ်တဲ့မြမရန်စီကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့လုတ်ဆောင်နေတဲ့စပယ်တောင်ကျေးစင်တောင်စီမံကိန်းကြောင့်နစ်နာမှုတွေကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တဲ့ဒေတာကန်၃ဦးကိုပုံမှန်၃ခုနဲ့တရားစွဲဆိုထားတာမေလ26ရက်နေ့ဆိုတနည်းပြည့်ပြီဖြစ်ပါတယ်။အစပိုင်းတုန်းကတော့ဒေသခံ၃ဦးနဲ့အတူဒေသခံ50လောက်ကိုတရားစွဲဆိုထားပေမဲ့နောက်ပိုင်းမှာတော့ဥပိုင်ကုမ္ပဏီရဲ့ဥပဒေအကြံပေးကဥဆောင်ပြီးဒေသခံ၃ဦးကိုသာပုံမှန်၃ခုနဲ့တရားလွတ်လုပ်ပြီးတရားစွဲဆိုခဲ့ပါတယ်။မေလ25ရက်နေ့စားလင်းကြီးမြို့နယ်တရားရုံးကြီးမှာတော့အပိသတ်မိန့်ချမယ်လို့ပြောဆိုခဲ့ပေမဲ့အမိမချဖြစ်ပဲမကြခင်ဇွန်လ1ရက်နေ့မှာအမှုကိုပြန်လဲရုပ်သိမ်းပြီးတော့မှဖြစ်ကြောင်းတရားသူကြီးကပြောဆိုလိုက်တယ်ဆိုပြီးတရားဆွဲဆိုခံနိုင်ရတဲ့ကံကောင်းရွာသားဦးတျောင်စိုးကပြောပါတယ်
ဟုတ်လားဗျာဒီရက်နေ့မှာရုပ်သိမ်းပြီးမယ်ဆိုပြီးတော့ကျွန်တော်တို့တရားသူကြီးကလည်းပြောလိုက်တယ်ဒီရုပ်သိမ်းပေါ်တော့သူတို့နေနေဒီရုပ်သိမ်းပေါ်တော့စာပင်ထားတယ်ဒီကြမလာသေးဘူးပေါ့အဲပြောမယ်ဆိုတော့ဒါပြီးခဲ့တဲ့အစိုးရလက်ထက်ကငါတို့လုပ်နေရတယ်ဆိုတော့အချင်းချင်းနဲ့ကျွန်တော်တို့ကတင်းနေကဒီလိုမျိုးမှုတွေနဲ့ပုံစံလေးလို့မြင်နေကြအခုဒီလိုမျိုးကျွန်တော်တို့ကခုလိုမျိုးမှုရုပ်သိမ်းမှု
ဖြစ်လာတဲ့အကြောင်းလဲကတော့လူကြီးနောက်တက်လာတဲ့အစိုးရအမျိုးအကြောင်းလဲပုံမှာလဲလူကြီးတွေလည်းကျွန်တော်ယူဆတယ်ဗ
ျဒေသခံတွေတောင်းဆိုတဲ့အချက်လေးချက်နဲ့ပတ်သက်လို့မကြာခဏဆိုသလိုကုမ္ပဏီဘက်နဲ့တရားဝင်ဆွေးနွေးမှုတွေရှိခဲ့တာကြောင့်သူတို့ကိုဆွဲဆိုထားတဲ့ပုံမှတ်တွေဟာမတရားသဖြင့်ဆွဲဆိုထားတဲ့ပုံမှတ်တွေသာဖြစ်တယ်ဆိုပြီးဆက်ပြောပြပါတယ
်ကျွန်တော်တို့တောင်းဆိုတဲ့အခြေအနေရှိခဲ့တာပထမတစ်ရေရေကြီးတာတယ်နောက်နေ့ဒေသခံတွေကလည်းဓမ္မတွေပါမေးရရှိရပါတယ်နောက်သုံးကဒီသဘောပတ်ဝန်းကျင်ထိန်းသိမ်းကြကြရပါတယ်လေးကကုမ္ပဏီလုပ်ငန်းတွေဆက်လုပ်ဆောင်ပေးရပါတယ်ဗျအခုကျွန်တော်တို့တောင်းဆိုတဲ့လေးချက်ကလည်းကျွန်တော်တို့ဒေသတွေဒီကုမ္ပဏီရောက်လာမှဆုံးဆုံးတော့တဲ့အခွင့်အရေးတွေကိုတောင်းဆိုတာဒီကုမ္ပဏီတောင်းဆိုတာကလည်းကုမ္ပဏီကမဖြစ်မနေနိုင်တာနဲ့အချက်တွေကိုကျွန်တော်တို့ကနေပြောတောင်းဆိုရကြအဲ့လိုပုံစံမျိုးဒါကကျွန်တော်တို့ကိုဒီလိုမျိုးဆွဲတာကသူတို့အနေနဲ့အမြင်တကရုံမာတယ်လို့မြင်နေတယ်ဗ
ျဒေသခံတွေအနေနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့စပယ်တောင်ကျင်းစင်တောင်စီမံကိန်းတွေအတွက်လဲပတ်နေတဲ့မိုးကြိုးဆာလက်ကျူရဲ့အက်ဆစ်ဆက်ရုံကဓာတ်ငွေတွေရိုစိတ်ပောက်ထွက်မှုတွေအက်ဆစ်နဲ့နေဆိုးဝါးမှုတွေကြောင့်ကံကောင်းရွာသား900ထက်မနည်းဟာပြီးခဲ့တဲ့လတုန်းကလည်းဆက်ရုံပိတ်ပြီးဖို့တောင်းဆိုခဲ့ပူပါတယ်လက်ရှိမှာလည်းအက်ဆစ်ဆက်ရုံရဲ့ဆိုးကျိုးကိုခံစားနေရဆဲဖြစ်တယ်လို့လည်းဦးတင်အောင်ဆိုးကပြောပါတယ
်ကျွန်တော်တို့ရောက်လို့ရတယ်အပြင်စပယ်တောင်ကျင်းစင်တောင်ကျင်းလူစီမံကိန်းရဲ့ညောက်ဘက်မှာရှိတယ်ကြာအချင်းညောက်ဘက်ပုံစံမျိုးမှာရှိတယ်ကြာအဲ့တော့ဆိုလို့ရှင်ဒီဒီလိုကြီးတယ်ကဘလို့အစ်စနဘလို့နားလာလို့ဆိုလို့ကျွန်တော်တို့ဒီတက်ပြီးရမ်းနေပြီဒီအစ်စ်ကနေလူစင်းနဲ့ပုံလိုက်ကြတယ်ဒီဘက်မှာလေးစားပဲမရှိကြအဲ့အပုံတွေကတပြည့်ချင်းနဲ့ပြီးတော့ရအထက်ကိုမြင်လာလို့ရှင်ဒီဘက်ကလေးတဲလဲဆိုကျွန်တော်တို့ကလေးပြင့်လဲရှင်ကျွန်တော်တို့ဒီဘက်ကလည်းနာနာပြည့်တယ်နောက်ဒီအစ်စ်ငွေရရပေါ်လွန်လာတာကိုရှိတယ်ကြာဟုတ်တယ်ကြာဒီအစ်စ်ငွေရနောက်ဆက်တဲ့ဘာယောဂါတွေဖြစ်လာမလဲဆိုတော့နည်းနည်းဘယ်လိုပြောမလဲစိုးရိမ်စိတ်လေးတွေရှိနေကြကြာ
မေလ25ရက်နေ့မှာတော့ဒေသခံတွေကိုတရားဆွဲဆိုထားတဲ့အမှုတွေကိုအပိသက်အမိန့်ချတော့မယ်ဆိုတာကြောင့်ဒေသခံလူထုတွေလူထုအခြေပြုအဖွဲ့အစည်းတွေသဘာဝပတ်ဝန်းကျင်ထိမ့်သိမ်းလှုပ်ရှားနေတဲ့အဖွဲ့တွေပါဝင်တဲ့အင်အား800ထက်မနည်းဟာစားလင်းကြီးမြို့နယ်တရားရုံးချင်းကအမိန့်ကိုစောင့်ကြည့်နားထောင်ခဲ့ကြပါတယ်ဒါပေမဲ့မေလ25ရက်နေ့ကအပိသက်အမိန့်ချမှတ်တာမလုပ်တော့ဘဲမကြခင်မှာပဲအမှုကိုပြန်လဲရုပ်သိမ်းပေးတော့မှာဖြစ်တဲ့အကြောင်းကိုသာတရားရုံးဘက်ကပြောဆိုခဲ့ပါတယ်ရှင်
မအေးမှာပြုတ်ပြတ်သွားတာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဆက်လက်ပြီးတော့တင်ပြပေးခြင်းတဲ့တရင်ကတော့ရန်ကုန်တိုင်းဒေသကြီးအတွင်းကျူးကျော်နေထိုင်မှုပြဿနာလုံးဝပပျောက်သွားအောင်ပြက်ပြက်တသားကင်တွေဆောင်ရွက်မယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်အမှန်တကယ်နေစရာမရှိတာကြောင့်ဒုက္ခရောက်နေသူတွေအတွက်အစိုးရအနေနဲ့ဖွံ့ဖြိုးရေးစီမံကိန်းတရဆောင်ရွက်ပေးမှာဖြစ်ပြီးတော့စီးပွားဖြစ်မြေလူကျူးကျော်သူတွေကိုတော့တည်ဆဲဥတွေရရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်တရင်စာဆင်းလင်းပွဲကိုကိုယ်တိုင်တွားရောက်ပြီးတော့တရင်ယူခဲ့တဲ့ BOA တရင်တော့မမမြင်ခိုင်ကအခုလိုတင်ပြထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းဒေသကြီးအတွင်းမှာအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေအတွက်ဖွံ့ဖြိုးရေးစီမံကိန်းတည်းရဲ့ဆောင်ရွက်ပေးသွားမှာဖြစ်ပြီးဝိသမလောဘနဲ့မြေယာလှုပ်နေသူတွေကိုတော့ကျူးကျော်လို့မတတ်မပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီကနေ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှပြုလုပ်တဲ့ကျူးကျော်ကိစ္စအကင်တွေဖြေရှင်းမှုနဲ့ပတ်သက်တဲ့အစီအစဉ်ရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်တကယ်ကိုဘဝအဆင်မပြေဘူးဆိုရင်နိုင်ငံတော်ကလေထွေးစားနဲ့ဒီလူတွေရဲ့ဘဝကိုမြင့်တင်ဖို့ကျွန်တော်တို့ကြိုးပမ်းပါမယ်။ဒါပေမဲ့ဒီနေရာမှာအကျိုးစီးပွားတစ်ခုအတွက်ဆိုရင်နောက်ဆုံးလိုက်ပါ။ဒီတစ်ချိန်ကျူးကျော်ဖြည့်ရှင်းမှုရဲ့နောက်တစ်ချိန်မှာတော့ကျူးကျော်ပြဿနာဘယ်တော့မှမရှိအောင်ကျွန်တော်တို့ကန့်ကွက်ပါမယ်။ဘာကြောင့်လဲဆိုတော့တင်ကျွေးတင်ချက်ချင်းအေးအေးယူဆောင်ရွက်နိုင်တဲ့ဥပဒေနည်းဥပဒေလုံခြုံလုံလီတွေကိုကျွန်တော်တို့ပြဋ္ဌာန်းသတ်မှတ်မှာဖြစ်ပါတယ
်။ရန်ကုန်တိုင်းအတွင်းကျူးကျော်နေထိုင်မှုပပျောက်ဖို့အတွက်အစိုးရအနေနဲ့မေလ25ရက်နေ့မတိုင်ခင်အထိကျူးကျော်နေထိုင်သူတွေကို45ရက်အတွင်းလက်ပွေနဲ့မျက်နှာကိုမတန်းတင်စည်းရင်းကောက်ယူပြီးအမှန်တကယ်နေစရာမရှိလို့ကျူးကျော်နေထိုင်သူတွေဟုတ်မဟုတ်ကိုနောက်ကျောင်းရာဇဝင်စစ်ဆေးပြီးမှသက်သေခံကပ်ပြားထုတ်ပေးပြီးပြန်လည်ထူထောင်ရေးအတွက်အစိုးရကအကူအညီပေးမှာဖြစ်ပါတယ်။အမှန်တကယ်နေစရာမရှိတာကြောင့်ကျူးကျော်နေထိုင်သူတွေအတွက်အင်ယာနဲ့အလုပ်အကိုင်ကိုအစိုးရကတာဝန်ယူဆောင်ရွက်ပေးသွားမှာဖြစ်ပြီးမေလ25ရက်နေ့နောက်ပိုင်းကျူးကျော်နေထိုင်မှုတွေကိုတော့တည်ဆဲဥပဒေအရအေးအေးယူသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ
်ဒီလူတွေကိုကျွန်တော်တို့ကစနစ်တကျစည်ရင်းကောက်ခံပြီးဒီလူတွေရဲ့နောက်ကျောင်းကိုကျွန်တော်တို့လိုက်ပါမယ်အိမ်မဲကလာနေတာကအေရဝတီတိုင်းကရွှေ့လာတာကျွန်တော်တို့အဲ့ဒီရဲရွာကိုကျွန်တော်တို့လှမ်းပြီး information တောင်းပါမယ်ဒီလူကတကယ်ဟုတ်တယ်ဒီရဲရွာမှာနေသွားတယ်သူစည်ရင်းတယ်ရွှေ့ပြောင်းသွားတယ်ဒီလိုလုပ်ပြန်သွားတယ်ဆိုရင်သူ့ကိုကျွန်တော်တို့တကယ်ကိုပြန်လည်ထူထောင်ပေးနိုင်ဖို့အတွက်ထူထောင်ရေးကံတကောဆိုရွှေ့ဖြစ်ပါ
ကျူးကျော်ကိစ္စကိုပထမဆုံးအကြိမ်နဲ့နောက်ဆုံးအကြိမ်အဖြစ်ဖြေရှင်းဆောင်ရွက်မှာဖြစ်ပြီးတရားမဝင်ကျူးကျော်မှုတွေကိုထိထိရောက်ရောက်ကင်တွယ်သွားမယ်လို့ရန်ကုန်တိုင်းနေဆက်ရေးရာနယ်လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းကပြောပါတယ
်ရန်ကုန်တိုင်းဒေသကြီးအတွင်းမှာလာပြီးတော့မှမြင်းမြဲစိတ်ဆန္ဒသူများပေါ်မှာတရားလုပ်ပြီးတော့မှစီးပွားရှာလို့တဲ့စိတ်တွေနဲ့လာရောက်နေတဲ့အဖွဲ့အစည်းတွေလည်းကျွန်တော်ရှိပါတယ်
ဒါလည်းပဲကျွန်တော်တို့ဒီရောက်ကျွန်တော်တို့ရေးဆောင်တော့မှာဖြစ်ပါလေအငင်းငယ်ရဲ့ငင်းငယ်ဒီပိုင်းဖြစ်ပြီးငင်းငယ်အမြေခံတဲ့ဘက်တွေကိုလည်းပဲကျွန်တော်တို့ပေါ်ထုတ်ပြီးတော့မှပြင်နိုင်ကြည့်ရေးဆောင်တော့ဖြစ်တဲ့ကြောင့်လည်းနေရာကျွန်တော်လည်းဥမာကြားလို့
စီးပွားဖြစ်တရားမဝင်မြေလူကျူးကျော်သူတွေအနေနဲ့တော့အခုကလေးကနောက်ဆုတ်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကသတိပေးလိုက်ပြီးအခြေအနေတွေရှုပ်ထွေးအောင်လုပ်ရင်ပြည်ထောင်စုအဆင့်ရဲ့အကူအညီရယူပြီးတရားဥပဒေကြောင်းအရကင်တွယ်ဖြည့်ရှင်းသွားမှာဖြစ်ကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောပါတယ်
။လိုအပ်လာရင်ပြည်ထောင်စုအဆင့်ကိုကျွန်တော်တို့အခုနိုင်ငံကိုခံယူသွားမှာဖြစ်ပါတယ်။ပြည်ထောင်စုကနေအရေးပေါ်ပြင်ညာတင့်တဲ့ကိစ္စရှိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်တစ်ဆက်တစ်ဆက်တည်းလုပ်မှာဖြစ်ပါတယ
်။ရန်ကုန်တိုင်းဒေသကြီးအတွင်းတရားမဝင်ကျူးကျော်နေထိုင်သူစုစုပေါင်းခန့်မှန်းခြေ၄သိန်းကျော်လောက်ရှိနေပြီးရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ကျူးကျော်နေထိုင်သူတွေနဲ့ပတ်သက်တဲ့စီမံချက်ကိုဘယ်နည်းစတင်ဆောင်ရွက်မလဲဆိုတာတော့တိတိကျကျမသိရသေးပါဘူးပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းကျူးကျော်ရက်ကွက်တွေကိုဘူဒိုဇာတွေသုံးပြီးအင်အားသုံးဖယ်ရှားမှုတွေကြောင့်အာဏာပိုင်တွေနဲ့ကျူးကျော်နေထိုင်သူတွေကြားမချေနှက်မှုတွေကသဆင့်ပြဿနာတွေပေါ်ပေါက်ခဲ့ပါတယ်ရှင
်ဒါကတော့ VOA သတင်းတောက်မမ်းမြင့်မြင့်ခိုင်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြတ်ခင်ဗျာလူမျိုးပေါင်းစုံနေထိုင်တဲ့အမေရိကန်ပြည်ထောင်စုမှာမတူကွဲပြားမှုတွေကိုအတိမတ်ပြုအားပေးတဲ့အထိတ်မှတ်အနေနဲ့ Diversity Day ဆိုပြီးတော့ပွဲတစ်ခုကို VOA ရုံးချုပ်ရှိရာအဆောက်အအုံမှာဒီကနေ့ကျင်းပခဲ့ပါတယ်အကြောင်းစုံကိုကိုငင်းချမ်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မေလ25ရက်နေ့မှာမတူကွဲပြားမှုတွေကိုအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စု Washington DC မှာရှိတဲ့ VOA American အသံရုံးချုပ်မှာ Diversity Day ကိုကျင်းပနေပါတယ်ခင်ဗျာဒီအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA မြန်မာပိုင်းဌာနကမက်ခင်ဖြူထွေးကိုအခုလိုမေးကြည့်ခဲ့ပါတယ
်ဟုတ်ကဲ့ဟို VOA မှာလေဒီ Diversity Day ဆိုတာကကျမတို့ဒီမြန်မာဌာနအပါဝင်ပေါ့နော်ကမ္ဘာတဝန်းမှာရှိတဲ့ဒီနိုင်ငံပေါင်းစုံကလူတွေအလုပ်လုပ်ကြတဲ့နေရာတစ်ခုပါဒီလူမျိုးဘာသာမကွဲခြားကျမတို့ရှိမှာအတန်လွင့်ဒီအစီအစဉ်ပေါင်းစုံ40ကျော်ရှိတာ哦ဆိုတဲ့အခါကျဒီလိုမတူကွဲပြားတဲ့လူတွေအတူတူပေါင်းစုပြီးတော့ဒီကနေပြီးတော့မှဒီခွန်အားတွေအလုပ်အားတွေလုံနိုင်နေတာဖြစ်တယ်ဒါမတူကွဲပြားမှုဆိုတာဟာအလှတရားတစ်ခုဖြစ်တယ်ဟိုဆွမ်းအားတစ်ခုဖြစ်တယ်အင်အားတစ်ခုဖြစ်တယ်ဆိုရဲသဘောမျိုးနဲ့ဒီမတူကွဲပြားမှုတွေကိုပေါင်းစည်းပြီးတော့တွေးခေါ်ကောင်းနေတဲ့ဒီကဘာကြီးကိုပိုကောင်းမှုအောင်လုံနိုင်နေဆိုရဲဒီအယူဆတွေပေါ်မှာအခြေခံပြီးတော့ဒီမတူကွဲပြားမှုတွေအတူတူပေါင်းစည်းလုပ်ကန့်ခြင်းကိုအားပေးတဲ့အနေနဲ့ကျမတို့ဒီ VOA မြန်မာ VOA ဒီဌာနချုပ်မှာပေါ့နော်နှစ်စဉ်တစ်တိုင်းဒီမတူကွဲပြားမှုပေါ့အထက်အထိမ့်မဲ့ပြုတဲ့အခမ်းအနားကိုဒီ Diversity Day ကိုနှစ်တိုင်းလုပ်တာပါဒီထဲမှာမှကျမတို့ဗမာဌာနကလည်းနှစ်စဉ်ပါဝင်ဆင်နွှဲတာပေါ့
ဒီပွဲမှာပါဝင်ခဲ့တဲ့ VOA မြန်မာပိုင်းဌာနကကိုရဲကောင်ကိုလည်းဘာရီလှုပ်ဖြစ်ခဲ့တယ်လဲဆိုတာမေးခဲ့ပါတယ
်ဒီနေ့မှာတော့ကျွန်တော်တို့ဒီ VOA မြန်မာပိုင်းကမြန်မာနဲ့တခြားမြန်မာတိုင်းရင်းသားတွေဖြစ်တဲ့ကျွန်တော်ကမြန်မာဝစ်စုံပေါ့နော်မတ်ကင်ဖြူတွေကလည်းမြန်မာဝစ်စုံနောက်မတ်ဟယ်လင်ကကချင်ဝစ်စုံမနန်မတ်နန်းလောင်ကရှမ်းဝစ်စုံမနန်မရှားပေါင်ကဒီကရင်ဝစ်စုံနေနဲ့ပေါင်မြန်မာနှစ်သက်ကူတချင်ပေါ့နော်မမကိုရင်ကတချင်နဲ့ကျွန်တော်တို့ပါဝင်တဲ့ဆက်ကပြန်မှာဖြစ်ပါတယ်ခင်ဗျာ
အတားတပင်ဒီပွဲမြူးမြူးကြွားကြွားစီတို့တဲ့ညမစင်းနေဦးတကူလားလောကကြီးမှာပျော်ရည်ပြအတား
ပွဲမြမာကတင်ဆက်မှုအပြီးမှာတော့အတန်လွင့်ဌာနတွေအတွက်အုပ်ချုပ်ရေးဆိုင်ရာဘုတ်အဖွဲ့ဒီပညာဌာနမှူးအန်ဒရီမန်ဒီစ်ကခုလိုမှတ်ချက်ပေးပြောကြားခဲ့ပါတယ
် You know we must never forget that behind every repressive regime
ဖိနေတဲ့ဆိုရတွေကြောင့်ကျွန်တော်တို့သတင်းဌာနတွေလိုအပ်တယ်လို့အဲ့ဒီဆိုရတွေရဲ့လက်အောက်မှာအရန်ချစ်စရာကောင်းတဲ့ပြည်သူတွေသူတို့ရဲ့ယဉ်ကျေးမှုတွေရှိနေတယ်ဆိုတာကိုမမေ့သင့်ပါဘူးဒါကြောင့်သူတို့ထိုက်တနံအသိမှတ်ပြုဖို့လိုသလိုဒီနေ့မှာတော့သူတို့အနေနဲ့သတင်းလက်လက်ခွင့်တွေရလာတဲ့အခါမှာသူတို့စွမ်းရှိသလောက်လှုပ်ဆောင်ခွင့်ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်တခြားဌာနတွေကလည်းသူတို့ရဲ့ယဉ်ကျေးမှုအမှုပညာနဲ့လက်မှုပစ္စည်းတွေကိုခင်းကျင်းပြသခဲ့ပါတယ်။မတူကွဲပြားမှုတွေကိုမြင်တွေ့နိုင်မဲ့ fashion show အဝတ်အစားစင်ရင်မှုပြပွဲကိုလည်းပြုလုပ်ခဲ့ပါတယ်။ VOA American အသံဟာဘာသာစကား45မျိုးနဲ့တစ်ကမ္ဘာလုံးကိုအသံလွှင့်နေတာဖြစ်ပြီးတော့နေ့စဉ် radio အစီအစဉ်တွေအပြင်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကိုလွင်ငင်းချမ်းကျော်သတင်းပိပုထွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာတာပရင်းနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်း나ယူရဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာရည်နဲ့အတူ
ဒီအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းပေါ့နော်အားရလောက်တဲ့ဒီအကြောင်းအလဲတွေတိုးတက်မှုတွေတော့မတွေ့ရသေးဘူးပြဒီလက်ရှိကျွန်တော်တို့နေတဲ့ဖက်ကန်အနေထားနဲ့ဆိုပေါ့နော်အဲအထူးသဖြင့်ကျွန်တ
ော်ဒါကတော့မပြေသေးတဲ့ကြောက်စင်းကျိန်စားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ဆွေးနွေးထားတဲ့ဥကျော်ဆန်းတာရဲ့အပတ်စဉ်မြမအရေးတုံးသက်ချက်ကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြစ်ဒေါခင်မျိုးသက်ကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
Sanction lift sends mixed signal to Myanmar American ရဲ့မြန်မာကိုပိတ်ဆို့ဒဏ်ခတ်ထားမှု short ချပေးတဲ့ဟာရောထွေးနေတဲ့အချက်ပြတဲ့သဘောဖြစ်နေတဲ့အကြောင်းတရုတ်အစိုးရအပေါ် The Global Times စာဆောင်ကရေးပါတယ် American ကမြန်မာနိုင်ငံမှာတမိုင်းတွင်မဲ့နိုင်ငံကြီးပြုပင်ပြောင်းလဲမှုတွေလုပ်တာကြောင့်ပိတ်ဆို့ထားမှုတွေ short ချတယ်ဆိုပေမဲ့ဒါဟာအမေရိကန်မြန်မာနှစ်နိုင်ငံကုန်သွယ်ရေးတိုးမြှင့်မှုတွေပါပါနေတယ်လို့ဆိုပါတယ်။အမေရိကန်တို့အနေနဲ့မြန်မာပေါ်အရေးယူရတဲ့ပတ်သက်ပြီးတည်တည်ချာချာမဆုံးဖြတ်နိုင်တဲ့ပုံတွေ့ရပါတယ်တဲ့။နှစ်ရှည်လများချထားတဲ့ပိတ်ဆို့မှုဖယ်ပေးရမှာ NLD အစိုးရစီးပွားရေးတက်လာစီဖို့ကူညီခြင်းပေမဲ့အခုထိမြန်မာစီးပွားရေးကိုကြိုးကင်နေဆဲဖြစ်တဲ့စစ်တပ်ကိုလည်းပြောင်းလဲဖို့အတွက်ဖိအားပေးချင်နေတာတွေ့ရတယ်လို့ဆိုပါတယ်။ NLD အစိုးရကဒဏ်ခတ်မှုအလုံးကိုပယ်ဖျက်စေခြင်းပေမဲ့တနင်္ဂနွေလုံးတိုင်းတာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အထူးသဖြင့်လူခွင့်ဆိုင်ရာမှာတိုးလို့ဖို့အမေရိကန်ကပြောရင်မြန်မာပြုပြင်ပြောင်းလဲရေးကိုသူ့လိုသလိုပုံသွင်းကျင်နေတယ်လို့လည်းဝေဖန်ပါတယ်။ဒါပေမဲ့ NLD နဲ့အမေရိကန်အကြိုက်လိုက်မဲ့ပုံမတွေ့ရသလိုစစ်တူရင်ခွက်ပေါ်ကနေယုတ်ကလေးလိုအသုံးတော်ခံဖို့လည်းမမြင်ဘူးလို့ဆိုပါတယ်။တက်တက်လာတဲ့ NLD အစိုးရအဖွဲ့ရဲ့အုတ်ချုပ်မှုမကျွမ်းသေးတာနဲ့အမေရိကန်ကလည်းသူ့တွက်ကိန်းနဲ့သူရှိနေတာမို့အမေရိကန်မြန်မာဆက်ဆံရေးဟာရှေ့လျှောက်ချောမွေ့ဖို့မမြင်ဘူးလို့ဝေဖန်ထားပါတယ်။မြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေရဲ့ဆက်ပြီးရုန်းကန်နေရတဲ့အနေအထားတွေကိုသိစေတဲ့အစီရင်ခံစမ်းတဲ့ပတ်သက်တဲ့သတင်းဆောင်မကိုတော့မေလ25ရက်နေ့ထုတ် The Airwadi စာဆောင်မှာဆောင်းမရှင်တင်သက်ပိုင်းကရေးပါတယ်။အသက်50အရွယ်နိုင်ငံရေးအကျဉ်းသူဟောင်းတယောက်အနေနဲ့ထောင်ကလွတ်လာတာ9နှစ်ထဲရောက်လာတဲ့တိုင်အောင်မိသားစုတွေကတယောက်ယောက်ကကြောင်ကုန်ငေါက်နေတောင်လန့်ရတာကိုကိုထောင်ထဲဝင်စေခြင်းနေတယ်လို့ထင်မိတာလိုမျိုးစိတ်လုံးကျုံမှုမရှိပဲထောင်ကထွက်လာပြီးမှဘဝကိုအစကပြန်ပြီးစနေရတဲ့အကြောင်းနဲ့အစချေထားပါတယ်နိုင်ငံရေးကျင်းသားဟောင်းထောင်ချော်ချုပ်ကိုမင်းမြတ်မှတ်တမ်းတင်ထားတာကိုနိုင်ငံရေးကျင်းသားများကူညီကယ်ဆယ်ရေးအဖွဲ့မြန်မာနိုင်ငံကနေထုတ်ဝေခဲ့တာပါမြန်မာနိုင်ငံမှာ1962ခုနှစ်ကစပြီးနိုင်ငံရေးကျင်းသားပေါင်း9000ကနေ10000ထိရှိခဲ့ပါတယ်စစ်ကြောရေးမှရောထောင်တွင်းမှပါလူခွင့်ရေးချုပ်ဖောက်မှုမျိုးစုံခံစားရတာမို့ပြန်လွတ်လာသည့်တိုင်အောင်မိသားစုမိတ်ဆွေအတိုင်းဝိုင်းတွေနဲ့ဆက်ဆံရမှာအရင်ကနဲ့မတူတော့တဲ့အပြင်အဆင့်ပြစ်ခံလို့ခံစားခဲ့ရတယ်လို့ဆိုပါတယ်ဒီအစီရင်ခံစားကဒီနိုင်ငံချင်းသားဟောင်းနဲ့အချင်းသားဘွားကိုဘယ်လိုကြောဖြတ်ခဲ့တယ်ဆိုတာကိုပြသခဲ့ပြီးဒါဟာလက်စားချေဖို့မဟုတ်တလို့စစ်အုပ်ချုပ်မှုအောက်ကမျှတမှုရှိတဲ့တရားရေးစနစ်ကိုထောက်ပြတာပါတဲ့ဒါအပြင်နိုင်ငံချင်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးဖို့နိုင်ငံရေးချင်းသားဆိုတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးနိုင်ငံတကာသတ်မှတ်ချက်အတိုင်းသတ်မှတ်ဖို့ပါဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့တိုးတက်လာနေတဲ့စီးပွားရေးအတွက်အနှောက်အယှက်ဖြစ်စေတဲ့ရေပြတနာ Water Wars Put a Damper on Myanmar's Surging Economy ဆောင်းပါးကိုတော့ကုလသမဂ္ဂသတင်းဌာန IPS မှာဗိုလ်တော်ဘူးနေကဆောင်းပါးရှင် Kitty Step ကရေးပါတယ် မြန်မာနိုင်ငံလေပိုင်းပူပိုင်း6တွေဒေသမှာနေထိုင်သူက10သန်းလောက်ရှိပြီးနိုင်ငံရဲ့73ရာခိုင်နှုန်းလောက်မှာရေရှားတဲ့ပြဿနာနဲ့ကြုံနေရပါတယ်တဲ့ရေတင်ရဆက်တောက်ကိုစနစ်တကျသုံးဆွဲရေးဟာတိတ်ကိုအရေးကြီးပြီးအခုကုလသမဂ္ဂရဲ့အချက်လက်တွေအရဆိုရင်နိုင်ငံတွင်းရေတင်ရဆက်တောက်အရင်းမြစ်အလားအလာတွေက9ရာခိုင်နှုန်းလောက်ပဲအသုံးချနေတာတွေ့ရတယ်လို့ဆိုပါတယ်ဆီယနာရှင်လက်အောက်နှစ်ပေါင်း90ကျော်နေလာရတဲ့နိုင်ငံအတွက်ကဘာနဲ့အမိလိုက်ဖို့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အတူတိုးလာနေတဲ့မြို့ပြချက်ထွင်မှုတွေအတွက်လူအပ်ချက်တွေကတိတ်ကိုကြီးမားလာနေတာမို့အစိုးရတဲ့အနေနဲ့နိုင်ငံစီးပွားရေးအရှိန်ဟုန်နဲ့တိုးတက်လာစေရတဲ့အဖြေရှာဖို့အရေးမှာဒီရေးပြဿနာအပါအဝင်ကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ရေးသားထားပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဒေါခင်မျိုးသက်ကတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်အတုံးနှုတ်အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကတင်ဆက်ပေးပါတော့မယ
်။ဒီနေ့မနေ့တွေတင်ပြပေးမယ့် item အတုံးကတော့
piece of cake
ဆိုတဲ့အတုံးပဲဖြစ်ပါတယ်။စာလုံးပေါင်းကP I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်ဒီသုံးရင် idiom ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာတည်ကြစရာနေတဲ့တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပေးရမယ်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီနေ့တော့လိုလိုချင်ချင်နဲ့လုတ်ပေးတာလုတ်ပေးရမှာအပန်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report from my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လုပ်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ်လူတွေအပန်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
Piece of cake.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တစ်ချက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာရေးတုံးသက်ချက်စီစဉ်ကိုတင်ဆက်ပေးပါတော့မယ်ကချင်ပြည်နယ်ကြောက်စိမ့်တွင်းနေမှာမြေစာပုံပျို့လို့လူတွေတေဆုံးကြရပြန်ပါပြီနိုင်ငံပိုင်တရားစာသားရိုးဖိတ်ဆုံးရှုံးမှုကြီးကိုအစိုးရတကမပိတ်ပင်မတားဆီးနိုင်တဲ့အပြင်လူတွေအစုလိုက်ပြုံလိုက်မကြာခဏတေဆုံးနေရတာတွေကိုဒီတိုင်းလက်ပိတ်ကြည့်နေရတော့မလားဆိုတာကိုအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥက္ကမောင်မြင့်နဲ့ဒေသခံသတင်းတော့ဥစော်မိုးထက်တို့နဲ့ဥကျော်စန္ဒာဆွေးနွေးတုံးသက်ထားတာကိုနားဆင်ကြပါခင
်အခုဖက်ကမှလူတွေသေကြပြန်ပြီပေါ့ခင်ဗျာပြည်သူလူထုရွေးကောက်တင်မြောက်တဲ့အစိုးရတက်လာပြီဆိုတော့အစအစအရာအဆင်ပြေလိမ့်မယ်လို့ညောလင်းကြရပါတယ်လူတိုင်းဟာပြဿနာဟာလုံးဝအုပ်ဆုံးချက်ချင်းပြပြသွားခြင်းမရှိရင်တောင်မှအခြေအနေတွတ်တက်ကောင်းမွန်လာလိမ့်မယ်ဆိုရဲညောလင်းကြတော့လူတိုင်းမှာရှိခဲ့ကြပါတယ်အခုဖားကန်းအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွတ်တက်မှုတစုံတရာမြင်ခဲ့ရပါလဲခင်ဗျာသတင်းသမားဖြစ်တဲ့ကိုဇော်မျိုးထက်အစပြောပါခင်ဗျာ
ဒီအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းပေါ့နော်ဒီအားရလောက်တဲ့ဒီအပြောင်းအလဲတွေတွတ်တက်မှုတွေတော့ဟိုကျွန်တော်တို့မတွေ့ရသေးဘူးဗျာဒီလက်ရှိကျွန်တော်တို့နေတဲ့ဖားကန်းအနေထားနဲ့ဆိုပေါ့နော်အထူးသဖြင့်ကျွန်တော်တို့ပြောချင်တာတရားဥပဒေစိုးမိုးမှုမရှိဘူးဒီကြောက်သိန်းတူပေါ်တဲ့ကုမ္ပဏီတွေရဲ့ဒီတရားဥပဒေလိုက်နာမှုကလုံးဝအားနည်းတယ်ဗျပုံလင်းမြင်သာမှုတွေမရှိဘူးဒီ anti-aggression နိုင်အောင်ဒီအုပ်ချုပ်ရေးဘိုင်းတွေဒီဆိုင်ရာဒီဝန်ကြီးဌာနဘိုင်းတွေကစီမံကုခဲ့တာမျိုးတွေလည်းမရှိဘူးဆိုတော့ဟိုတော်တော်လေးစိတ်မကောင်းစရာပါဗျဟုတ
်ဟုတ်ကဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကီမောင်မြင့်ခင်ဗျာဥက္ကီမောင်မြင့်တို့တက်လာပြီးရဲ့နောက်ပိုင်းမှာပေါ့ဗျာတကယ်တော့ပြည်သူတွေဟာဒီအခြေအနေတွေတွတ်တက်ကောက်မွန်လာလိမ့်မယ်လို့မျှော်လင့်ခဲ့ပါတယ်အခြေအနေတွတ်တက်မှုတစုံတရာတွေ့ရပါလားခင်ဗျာတွတ်တက်လာတာ
တွတ်တက်လာအောင်ကျွန်တော်တို့ကတော့ကြိုးစားနေပါတယ်ကျွန်တော်တရားစတဲ့တဘာပေါ်ဝင်ရှင်မှလည်းပါတဲ့အတွက်ကျွန်တော်အများဆုံးကြိုးစားနေပါတယ်ပြောမယ်ဆိုလို့ရှိရင်ဖက်ကမှာကတရားဥပဒေစိုးမိုးမှုကိုတတ်တို့ဒီအမှ
ဆက်ကခုနှစ်တို့ဒီရေတရေလုံထိတ်တရေနေရင်တော့ရှိတယ်အဲ့ဒါလုံချုံတို့ကလုံရမယ်အစားတို့ကဘယ်လိုနေရာများဘာကြောင့်များဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်မသိဘူးကျွန်တော်ကဒီဥပဒေနဲ့ဤဥပဒေကိုရေးဆွဲဖို့ကျွန်တော်တော်တော်မှအကျင့်နဲ့စူးစမ်းနေပါတ
ယ်ဥပဒေရေးဆွဲဆိုတော့အချိန်လေးယူရအောင်မယ်လောလောဆယ်မှာဖြစ်နေတဲ့ကိစ္စတွေသိနေကြတာနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမောင်းမလုပ်နိုင်ဘူးလားခင်ဗျာဒီအစိုးရတက်လာပြီးကြတဲ့မတက်လာခင်ကတည်းကလည်းအမျိုးသားဒီမိုကရေစီဖွဲ့ရုပ်ခေါင်းဆောင်ကတရားဥပဒေစိုးမိုးရေးဟာသိရေးကြီးတယ်ဒါကိုအဓိကလုပ်မယ်ဆိုတာပြောနေတာအခုထိတရားဥပဒေစိုးမိုးရေးတိုးတက်မလာတာဘာကြောင့်လို့ထင်ပြီးပါလဲကိုစောမြတ်ထက်
ကျွန်တော်ဥပမာလေးတစ်ခုနဲ့ပြောချင်တယ်ဗျာကျွန်တော်တို့ဒီကားအကောင်သားကြီးတစ်စီးဝယ်ပေးထားလဲမောင်းတက်တဲ့လူတက်မောင်းမှာအဲဂယူဒီဇိုင်းနဲ့မောင်းမှာဒါတိုက်ခိုက်မှုဆိုတာမျိုးမဖြစ်ဘူးဗျာအဲနောက်ပြီးတော့ဟိုချိုးချိုးတွေမဖြစ်လာနိုင်တော့ပေါ့အခုလက်ဒီတိုင်းမှာ NDI အစိုးရကမဲအပြတ်တ်နိုင်ပြီးတော့အစိုးရတရားဖြစ်လာတယ်ဆိုပေမဲ့အဲခုနပြောတဲ့လိုသူတို့ဥပဒေပဲပြုတ်လေဥပဒေကအကောင်းဆုံးနေပြုတ်လေမှန်တယ်ဒါပေမဲ့အဲ့ဒီဥပဒေတွေကိုတကယ်လိုက်နာဆောင်ရွက်ရမယ့်အားကနံပါတ်1အချက်ကြီးတဲ့ရေးပေါ့နော်ကြီးတဲ့ရေးလက်အောက်ခံမှာရှိတဲ့အဖွဲ့အစည်းထွေအုပ်လိုဟာမျိုးပေါ့နော်အစတဲ့အများကြီးပေါ့နော်အဲ့လိုအဖွဲ့အစည်းတွေကကျွန်တော်ဖားကတ်မှာတကယ်လိုက်ပြီးလို့တာမရှိဘူး။လောင်းကားမူရစ်ဆေးဝါးပေါ့နော်။အစတည်းကအကုန်လုံးတစ်ခုမှကျွန်တော်တို့စိုးကုန်းမှုမရှိသေးဘူးကြားရီ။လက်ရှိလည်းမရှိသေးဘူး။နောက်လည်းရှိမယ့်အလားလားမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်ဗျာ။ဖက်ကအနေထားကတော့
ဒီလိုအခြေအနေဆိုးနေတာနဲ့ပတ်သက်ပြီးတော့ဥပဒေပြုအဖွဲ့အစည်းဆိုတဲ့လွှတ်တော်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်လွှတ်တော်နှစ်ရလုံးဆိုပါတော့ဒီမှာအာဏာပိုင်အဖွဲ့အစည်းပါပဲနိုင်ငံတော်မှာအဆင့်မြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဟာလွှတ်တော်ပါတကယ်တော့ဒီမိုကရေစီစနစ်အရပြောမှဆိုရင်ဆိုတော့ဥက္ကမောင်မြင့်တို့ပြည်သူ့ကိုယ်စားလှယ်အနေနဲ့ဥပဒေပြုဂျုံကလွဲလို့ဒီဥပဒေကိုအကောင့်ထဲမဖော်တဲ့ကိစ္စတော့ထိတိကျကျလည်းညွှန်းထုတ်ပြီးမပြောနိုင်ဘူးလားခင်ဗျာ။ဘာဖြစ်လို့လက်တွေ့အကောင့်ထဲမဖော်နိုင်ဘူးလဲဆိုတာ
။ညွှန်းစာလည်းပြောမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်တို့အလုံးဒီမှာတော့ပူပေါင်းလို့ရမှာပေါ့ဗျာ။ခဏနေကကိုစောမျိုးထက်ပြောလို့ပေါ့ဗျာ။ဒီအုပ်ချုပ်ရေးပိုင်းကပြည်ထရေးလို့နောက်ပြီးတော့ဒီကတော့တတ်မလို့ပေါ့ဗျာ။အမှန်မှဆိုလို့ရှိရင်ကျွန်တော်နိုင်ငံကောင်းမှုကတော့ဘုကျော်စံတီတောင်ခဲ့တဲ့တတ်မလို့ပဲဗျာ။ဘုကျော်စံတမီလက်ထက်မှာတော့အလုံးပူပေါင်းရမှာလို့ရင်တော့ပူပေါင်းမယ်လို့ကျွန်တော်မြင်တယ်။ကလာကလာလုံးနေမယ်ဆိုတော့ကျွန်တော်တိုင်းပြည်ကြီးကဒီထက်မကဆင်းရဲတွေနဲ့အောင်ပါပဲအတိတ်ကကျွန်တော်တို့တိုင်းပြည်ပြည်သားတွေဒုက္ခရောက်မှာပေါ့ဗျာအဲ့ဒီအချိန်မျိုးဆိုတော့အလုံးပူပေါင်းမှလုပ်မယ်ဆိုတော့ပြည်ပြည်ပြည်သားတွေလည်း1ပန်းတရာနဲ့အကုန်လုံးကပြည်ပြည်သူတွေနိုင်ငံကြီးဖြစ်မယ်လို့ပဲကျွန်တော်မျှော်လင့်ပါတယ
်ဆိုတော့အခုခါမှာတက်မတော်ကပူပေါင်းဆောင်ရွက်မှုမရှိဘူးဆိုတဲ့သဘောလားခင်ဗျာထိပ်ပိုင်းကမပူပေါင်းတာလားဒေသခံတက်တွေကမပူပေါင်းတာလားသူတို့ရဲ့ခွင့်လန်းတွေအတွက်ဒါဟာတမင်တကာလီလူစုပြီးရောက်ဖွင့်ထားရသလားဆိုတာလဲ sensitive လို့ရထင်ပါတယ်ကိုစုံမှုထက်ပဲလို့မြင်ပါလိုက်ခကြောင
်းအဲအဓိကကတော့ဒီတိုက်ရဲ့သဘောတရားကတော့ဒီထိပ်ပိုင်းကနေမှအောက်ကိုဆင်းတာပေါ့ဗျာသူတို့ဒီအမိတ်အာဏာဒီကွန်မန်းနေနဲ့သွားတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဘက်ကမှဘလို့အခြေဖြစ်ဖြစ်နေတော့ဆိုတော့ဒီကုမ္ပဏီတွေမှာကြတော့တမရောကရင်တက်စုတွေကကုမ္ပဏီအတွင်းမှာလုံခြုံရေးတွေယူပေးတာမျိုးတွေရှိတယ်ပေါ့ဗျာနော်အထူးဖြင့်ဒီဟိုဒီကျောက်စိတ်လုတ်ွက်တွေထဲမှာကျွန်တော်တို့ရေမသေးတွေဝင်ရှာလို့ရှိရင်ထားနေရှိတယ်ရိုက်တယ်နှက်တယ်ပါတဲ့ပစ္စည်းတွေတိမ့်နေပေါ့ဗျာအဲ့တော့ကျွန်တော်တို့ဖြစ်သိကျင်တာကအခုဆိုလို့ရှိရင်23ရက်နေ့ကဒါယာယမှုမနန္ဒာလိုင်းပြစ်တက်ခံရတယ်ဟာလာဒါဆိုဒါလက်နဲ့နဲ့ပြစ်တက်သွားတဲ့ကိစ္စပဲအဲ့တော့ဟိုဒီဟာဒီကျွန်တော်တို့ဖားကတ်မှာဆိုလို့ရှိရင်အထူးသဖြင့်ဟိုပြောမယ်ဆိုလို့ရှိရင်ဟိုစစ်တေးနေမြေပဲပြောရမလားမသိဘူးပေါ့နော်အဲ့တော့ဒီလိုတက်တည်အများကြီးရှိနေတဲ့အချိန်မှာဒီအစိုးရရဲ့ဝန်ထမ်းတယောက်ကဒီလိုမျိုးပြစ်တက်သွားခံရတဲ့ကိစ္စတွေပေါ့နော်အဲ့တော့ဒါမျိုးကိစ္စတွေမှာကြီးလိုက်တာနဲ့ဒီသူလူတို့ရဲ့အသက်အိုးရေလုံခြုံမှုရှိလားမရှိလားဆိုတာကအများစဉ်းစားလို့ရတယ်တွေးစရာကိစ္စတခုပေါ့အဲ့ဒီအတွက်ဒီတက်ကတရားဥပဒေစိုးမိုးမှုအပိုင်းတွေမှာစစ်စီရေးနေပြီမို့ပူးပေါင်းပါဖို့မရှိဘူးဆိုလို့ရှင်တည်တယ်လို့ဟာမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုမဆောင်ရွက်တာလဲကျွန်တော်တို့မိကုန်းထုတ်စရာဖြစ်လာပြီပေါ့နော
်အဲ့ဒီမိကုန်းမျိုးကိုလွတ်တော်မှာမမီဘူးလားခင်ဗျာဥက္ကမောင်မြင့်
အဲကျွန်တော်လည်းဒီမှာတော့အလုံးမေးကြတာပါပဲတက်တဲ့ဆိုင်နဲ့လည်းအကုန်လုံးမေးကြတာပါပဲဒီမှာလည်းအကောင်းဆုံးဖြစ်အောင်တော့ကျွန်တော်ပူပေါင်းဆောင်ရွက်ဖို့တော့ကျွန်တော်လုပ်နေပါတယ်ဒါပေမဲ့ခက်တာဗျာအကုန်လုံးကအချိန်လေးဆောင်းဆောင်ပြီးမှလုပ်နေရတဲ့အချိန်ကျတော့ဖြစ်တဲ့ဥစ္စာကတိတ်မှညာဆန်နေပြီးတော့ကျွန်တော်ဥတွေပြုတာနေနေတဲ့အတွက်အဲ့ဒါလည်းအမောက်ပဲဗျာအဲ့ဒါလည်းပြောမယ်ဆိုကျွန်တော်တို့တော်ပဲကဥစ္စာနည်းနည်းလိုအပ်တာပေါ့ဗျာ
ဥပဒေပြုမှဖြစ်မှလာအဲ့လိုမျိုးကိစ္စကြတော့ဒါကိုထချင်းစုံစမ်းရေးကော်မရှင်လုပ်ပြီးဘယ်လိုလုပ်ပေးပါပါညာလို့လွှတ်တော်ကပြောခွင့်မရှိဘူးလားခင်ဗျာတက်ကု
န်။ညရှိပါလေဒါနဲ့ကျွန်တော်တို့လည်းစူးစမ်းဝင်နေပါတယ်။ဘာကြောင့်လဲဆိုဒီမှာလည်းခက်ခဲပေါင်းမြောက်များစွာဖြစ်နေတဲ့အချိန်ကြတော့အဲ့လိုပြောမယ်ဆိုလို့ရှိရင်ဘယ်ဟာဦးစားပေးရမှမသိဘူး။အကုန်လုံးကကျွန်တော်ကအရှုပ်ထုတ်ကြီးကကျွန်တော်တို့ဘက်မှာခြံခဲ့တယ်ဆိုတော့အဲ့အရှုပ်ထုတ်ကြီးကိုရှင်းနေရတာပေါ့ဗျာ။
ဟုတ်ကဲ့ဒါပေမဲ့အခုလောလောဆယ်မှာတော့လူတွေစေနေရတဲ့ကိစ္စလေဒီကိစ္စကတော့ဦးစားပေးဖြစ်တဲ့နယ်ပေါ့မဟုတ်ဘူးလား
ဟုတ်ကဲ့ပါဖြစ်တင်ပါတယ်ပြုတာကျွန်တော်ကဒီမှာဖြစ်နေတယ်ဗျာကျွန်တော်တို့ပြင်နေပါတယ
်ပြောပါစ
ကမောင်မြင်းတို့ဒီပြုတာလို့တော့ပြည်သူလို့တော့ပေါ့အစားတဲ့အလုပ်များတာတော့မှန်တယ်ကျွန်တော်တို့က ဟိုပထမဦးစားပေးရမယ့်အလုပ်ဆိုတာကကျွန်တော်တို့အချံပြူကျင်တာပေါ့နော်ဖားကမှာဆိုလို့ရှိရင်လူတွေတေးလိုက်ပြီဆိုလို့ရှိရင်အဆုလိုက်အပြုံလိုက်တေးတယ်ပေါ့နော်အဲ့တော့လူတွေဆောင်းမှုတွေအများမြင့်တက်နေတယ်အဒီမြင့်တက်နေတာနဲ့ပတ်သက်ပြီးတော့အဓိကကတော့ဒီကျောက်စိမ်းတူဖို့ရရန်တရားတွေနဲ့လုံတဲ့ကိစ္စမှာဥပဒေနဲ့မညီညွတ်ဘူးကျွန်တော်တို့လည်းသိနေတာပဲဥက္ကမောင်မြင့်တို့ကိုယ်တိုင်လည်းကွင်းစင်စစ်စစ်ကြည့်တယ်အမြင်အားဖြင့်လည်းဒါရမညီညွတ်နိုင်ဘူးညီညွတ်နိုင်မှုဆိုတော့ဒီလိုကုမ္ပဏီမျိုးတွေကိုကျွန်တော်တို့တရားဥပဒေနဲ့အညီတူဖို့ဘုရားတရားတေကဆိုဘယ်လောက်တူရမယ်ဘယ်လောက်လုံးရမယ်ဆိုတဲ့ဟာမျိုးတွေကိုဟိုကြက်ကြက်မတ်မတ်ထိတ်ကုမဲ့အဖွဲ့အစည်းတစ်ခုအရင်ဥစားဖွဲ့ပြီးတော့မှဒီကုမ္ပဏီတွေရဲ့လုံးဆောင်ချက်နဲ့ပတ်သက်ပြီးတော့ငွေကြေးစည်းစစ်မှုတွေအစားကြောက်စင်းတူဖို့ရရှိတာတွေကိုနိုင်ငံတော်နဲ့ဘယ်လိုဟာလာဘယ်လိုအဖွဲ့အစည်းတွေနဲ့ဘယ်လိုချိတ်ဆက်ပြီးတော့ဘယ်လိုနိုင်ငံတော်အပ်တယ်ဆိုတဲ့ဟာမျိုးတွေအစားကျွန်တော်တို့ဒီ NLD ပါတီအနေနဲ့အဲချုပ်ကန်နာကိုအရင်လုံးမယ်ဆိုလို့ရှိရင်ဖားကန်ရဲ့လက်ရှိအနေထားဟာအဲ့ဒါကျွန်တော်လုပ်နေပါလေအကုန်လုံးကျွန်တော်စိုင်းမဆွေးနွေးနေပါလေဘာကြောင့်လဲဆိုကျွန်တော်ကနေ့နေ့စဉ်းစားပြီးမှလုပ်နေတယ်ခက်တာကျွန်တော်ကတော်တော်မှလည်းမေးကုန်မေးပြီးပြီကျွန်တော်စီမှလည်းဘယ်လိုခေါ်မလဲဆိုတော့အခုနေ့လုပ်မယ်ဒီနေ့လုပ်မယ်တချို့ဟာတွေကျတော့ကော်မတီအဲကျွန်တော်တာယာစားတဲ့ဘဝဝင်ကော်မတီလည်းနည်းနည်းနည်းနည်းတချို့ရွှေ့ဆိုင်နေတာလေးတွေရှိနေတယ်ကျွန်တော်လည်းဒါကိုအများဆုံးတော့ဖြစ်အောင်ကျွန်တော်လုပ်နေပါလေပြောမယ်ဆိုလို့ရှိရင်ယူဆာကြီးကအကုန်လုံးကျွန်တော်ဖက်ကကြီးမှာကဘာပြည့်စုံဖြစ်နေတယ်ကျွန်တော်လည်းဒီမှာတော့ပြောနေတာပဲအားလုံးအရှင်ပြည်လာမယ်လို့တင်တာပဲလောလောဆယ်ကတော့သူတို့ကလည်းဒီလုံကျုံကြီးအကြောင်းပြပြီးတော့မှကျွန်တော်တို့ကိုသွားရလာတဲ့နေရာမှာလည်းတက်ကတ်နေပြီးတော့ဘယ်လိုခေါ်မလဲဆိုတော့ဝင်းကြီးသွားရတော့မှလုံကျုံကြီးအပြေးနိုင်မှုဆိုပြန်ခဲ့ရတော့ကျွန်တော်အဲ့ဒီအချက်ကိုစဉ်းစားနေတယ်အဲ့ဒီပြောမယ်ဆိုလို့ရှိရင်ဒီဥစ္စာတွေကတော့လုံကျုံကြီးပြေးသွားပြီးမှကျွန်တော်ချစ်ချင်းအဘပေါ့ပါလ
ေဟုတ်ကဲ့ဆိုတော့တကယ်ပဲလုံလုံရေးအချိန်ဖိဆိုးနေလားတက်ကတော့မှလုံလုံရေးမပြည့်နှံ့အောင်ဆိုးနေပါသလားအချိန်ကြီးအဲ့မှာ
အဲ့လိုဖြစ်နေတယ်ဘာလို့လဲဆိုဝင်းကြီးသွားတာတော့မှမောဟန်နမ်ချီဘိုးသွားမဲ့အချိန်မှာသူတို့လုံလုံရေးမြောက်ပိုင်းတိုင်းကမှာပြေးနေမှာဦးဆိုစာထွက်လာပြီးတော့မှဝင်းကြီးတော့မတော်လိုက်ရတဲ့ကိစ္စဖြစ်နေတော့ကျွန်တော်လည်းအဲ့မှာစဉ်းစားခဲ့နေပါတယ
်ဟုတ်ကဲ့ကုသမရအဲ့အချိန်ကြီးကတကယ်ဆိုးသလားအဲ့မှာမသွားနိုင်အောင်သူတို့ကအကြောင်းပြတာလားအမှန်တကယ်တိုက်ပွဲတွေဖြစ်နေလားအချိန်ကြီးဆိုးနေသလားအဲ့ဒါသိချင်ပါတယ်
လုံးလုံးရေးထင်တရားကတော့ကျွန်တော်တို့ဒီလောက်ကြီးမဆိုးပါဘူးဗျ။ဟောဘာလို့ဆိုတော့ဖက်ကမော်ဧရိယာမှာကဟိုတွားလာနေတာပဲအများကြီးလဲဝီဝီလန်လန်တွားကြရမှာမဟုတ်ဘူး။အလွန်ဆုံးရှိရင်ဝေခါလိုဟာမျိုးတောင်တွားလို့ရတယ်ဗျ။ကျန်တဲ့နေရာဘာမှပြဿနာမရှိဘူး။လုံးလုံးရေးပေးလို့ရတယ်တွားလို့ရတယ်။စစ်တပ်ကအကြီးအကဲတွေတွားနေတောင်မှအဲဘာပဲပြောပြောဗျာ။အဲတရဒီလုံးလုံးရေးနဲ့တွားတာပဲဒါတကယ်ကိုနိုင်ငံတိုးတက်စီခြင်းနဲ့ဆိုလို့ရှိရင်အဲပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေတကယ်ကိုင်းစင်စစ်ဆေးသူလို့ရှိရင်ဗာပဲပြောပြောစစ်တပ်အနေနဲ့ကတော့ပြည့်တင်တယ်လို့ပဲကျွန်တော်ကမြင်တယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုစီမေးချင်ပါတယ်အဲ့တော့အခုကုသိုလ်မှုထက်ကပြောပါတယ်ဥက္ကမောင်မြင်းလုံုံရေးသွားလို့ပြေးလို့ရပါတယ်တဲ့ဘာကြောင့်မပြေးနိုင်လဲဆိုတော့ဒီစစ်တပ်ကအခုလိုလုပ်နေတာနောက်ပြီးစစ်တပ်ရဲ့လက်အောက်မှာဖြစ်ရပြည်ထရေးရိုးရဲရိုးကဒီကိစ္စကိုမဟန်တားနိုင်တာဟာသူတို့ရဲ့ငွေရေးကြေးရေးအကျိုးစီးပွားအကျိုးအမြတ်တွေလုပ်နေတာလားအောက်ခြေကတက်ဖွဲ့တွေပဲလားဟိုထိပ်ပိုင်းကညွန်ကြဲဆိုတော့ထိပ်ပိုင်းအထိသူတို့ရက်စကားနေမဲ့ခွန့်ထားလို့များတမင်မျက်ကွေပြုတ်နေရသလားဆိုတော့မိကုံးပဲကျွန်တော်မေးချင်ပါတယ်ဥက္ကမောင်မြင့်သဘောထားပြောပါနော်ဆို
အဲ့ဒီမှာတော့အချက်တဲ့အပေါင်းစုံပါပါဗောဗျာသူတို့ကဘာလဲဆိုလို့ရှိရင်သူတို့ရတဲ့အပိုင်းလည်းရှိမှာဗောဗျာအပေါ်ညွန်ကြဲတဲ့အပိုင်းလည်းရှိမှာကျွန်တော်တော့တေချာတော့မသိဘူးဒါပေမဲ့တစ်ခုရှိတာတော့သူတို့လည်းအဲ့ဒီမှာနေတယ်ဆိုတော့လမ်းကြောင်းတစ်ခုခုကတော့သူတို့တော့ပြေးဆိုးတဲ့လမ်းကြောင်းတော့ရှိမှာပေါ့ဗျာသူတို့လှုပ်သူတို့လှုပ်ဆိုတာဘာညာကွိကွာဒါလည်းလောပန်းနေနဲ့ဒီလုပ်ငန်းရှင်တွေနဲ့ဆိုတာလုပ်ငန်းရှင်တွေလည်းသူတို့ရဲ့လုပ်ငန်းတွေမတွေ့ရအောင်တော့မိမိတို့ဖန်တီးมาပဲလေအဲ့ဒါတည်းကတော့ဒီကြေးရိုက်မှုဟာနောက်ဆုံးကျတော့သူတို့ကလုံကျုံမပြေးနိုင်ဘူးဆိုဖြစ်လာတော့ဒါပါပဲ
ဟုတ်ကဲ့ဆိုတော့အဲ့လောပန်းတွေဟိုးထိပ်ပိုင်းတက်မတော်ရဲ့ထိပ်ပိုင်းအထိခွန့်သလားသူတို့က
သူတို့အကောင်လုံးပိုင်တဲ့လူတွေကြီးပဲအဲ့ဒီမှာမပိုင်တဲ့လူဆိုတာမရှိသူတို့ကအဲ့ဒီမှာလုံနေတဲ့သူကုမ္ပဏီပိုင်ရှင်တိုင်းကအကုန်လုံးထိတ်ဆုံးအထိပိုင်တဲ့လူတွေကြီးပဲထိတ်ဆုံးအထိမပိုင်တဲ့လူဆိုတာမရှိဘူ
းကိုဇော်မုထေရဲ့နောက်ဆုံးမှတ်ချက်လည်းကြားချင်ပါတယ်အဲ့ဒီစာနဲ့ပတ်သက်ပြီးတော့
ဒီဖားကတ်မှာရှိတဲ့ကျောက်စိမ်း24ရေကုမ္ပဏီတွေကဖားကတ်ဒေသမှာအုပ်ချုပ်နေတဲ့မယားကလူမျိုးပြည်ထဲအဆင့်ရဲစခန်းလူဟာမျိုးလောက်ကတော့ကုမ္ပဏီတွေကိုဝင်ဖို့တော်တော်ခက်ပါတယ်ဘာလို့လဲဆိုတော့ဘာလို့ခက်နေရသလဲဆိုလို့ရှိရင်ဒီလူကုမ္ပဏီပိုင်ရှင်တွေကအရင်တုန်းကနိုင်ငံတော်အဆင့်ရှိတဲ့ပုံကူရဲ့အကျိုးမြတ်ရှယ်ယာတွေဒီကုမ္ပဏီတွေထဲမှာပါနေတယ်ဒါကြောင့်လေကျွန်တော်တို့ထင်တာဒီတရားဥပဒေစိုးမှုမှုရှိပဲနဲ့ဒီတရုတ်ပြည်ကိုဓာတ်ရိုက်ကြောက်တယ်ဟာလာမောင်ကိုလန်းကနေခိုးထွက်ခွင့်ပြုနေတယ်ဟာလာဒီကုလဲထွက်နေတော့မယ်ပြီးခဲ့တဲ့တရက်နေ့ကတော့မှကြောက်ကားတွေအများကြီးထွက်သွားတယ်အဲ့တော့ဓာတ်ရုပ်ရှိခြင်းအပြင်ဟာလာဒီပြည်ရေးလိုဌာနမျိုးကဘာဖြစ်လို့ဒီကိစ္စတွေကိုတက်တက်မမတ်မတိုင်သွင်းနိုင်တာလဲဆိုတာ လက်ရှိစီအပေါ်ကညွှန်ကြားတာမျိုးရှိမယ်အဲအောက်ကနေလည်းသူကနေသူအချင်းပြေတယ်လို့ပေါ့နော်အစီပေးကြည့်သွားတာမျိုးတွေလည်းရှိမယ်အဲ့ဒီအတွက်တရားဥပဒေစိုးမိုးမှုကအလွန်အားနည်းနေတယ်အဲ့ဒီအတွက်နောက်လည်းအားနည်းနေဦးမယ်လို့တော့ကျွန်တော်ကပြောချင်တယ်ဗျာဟုတ်ပ
ါဒါကတော့မပြေသေးတဲ့ကြောက်စင်းကျင်းစားဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံသာစီစဉ်တက်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူယုံကြီးရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အမေရိကန်နိုင်ငံကအဝေးရောက်မြမအဖွဲ့ရဲ့2016ခုနှစ်ပြည်သူ့ဂုဏ်ရည်အထူးဆုချီးမြှင့်ခံခဲ့ရတဲ့ပုံပြောသူများအဖွဲ့ပူးတွဲတည်ထောင်သူကိုတန့်စင်စိုးရဲ့သဘောထားယုံကြည်ရပါလဲဆိုတာကိုမတ်မိုးဖြူကတင်ဆက်ထားပါတယ်ခင်ဗျာ။
မောင်ယုံကြည်ထားတာကပရဟိတဆိုတာသူများကိုကောင်းအောင်လုပ်ပေးရတဲ့အလုပ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကောင်းအောင်လုပ်ပေးရတဲ့အလုပ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒါတော့ဆင်းရဲချမ်းသာမျိုးကျွန်တော်တို့လုပ်လို့ရတယ်ဖြစ်ပါတယ်ကျွန်တော်တို့ကရမ်းချမ်းသာတဲ့တစ်ဖြည်းဖြည်းချင်းဖြစ်เสียမလို့သူများအကျိုးလုပ်လို့ကျွန်တော်တို့စေတနာဝန်ထမ်းခြင်းဆိုရဲစိတ်ဓာတ်ရှိနေဆိုရင်ကျွန်တော်တို့လုပ်လို့ရတာပေါ့နော်ဒါကျွန်တော်ကအားအမြင်ယုံကြည်ပါတယ်ပေါ့နော်ဒါကျွန်တော်တို့စေတနာဝန်ထမ်းဆောင်တဲ့အခါမှာကျွန်တော်တို့ကျွန်တော်တို့ရဲ့ကိုယ်ပိုင်အလုပ်ကနေရတယ်ကျွန်တော်တို့ငွေကြေးတစုံတရာရှိတယ်ကျွန်တော်ဒီနေရာနေရကျွန်တော်နေအတိုင်းတာတစ်ခုကြီးရကျွန်တော်တို့ဖဲ့ပြီးတုံးအောင်ရှိတယ်ကျွန်တော်တို့ရဲ့ကိုယ်ပိုင်အချိန်ကြီးဖဲ့တုံးအောင်ရှိတယ်ကျွန်တော်တို့လှုပ်အားတွေအတက်နိုင်ဆုံးပေးဆက်တာရှိတယ်ကျွန်တော်တို့ရဲ့ကြွမ်းကျင်မှုတွေပေးရတာရှိတယ်ကျွန်တော်တို့ရဲ့ထိတ်ဆက်ထားတဲ့ထိတ်ဆက်လှုပ်ဆောင်မှု network ပေါ့နော်ဒါတို့မျိုးတွေကကျွန်တော်တို့ပေးရတာရှိပါတယ်စေတနာဝန်ထမ်းပေးရဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်ပြီးပေးဆက်တာရှိပါတယ်ဆိုတော့စေတနာဝန်ထမ်းလုပ်တဲ့နေရာမှာတော့တချို့ကတော့ဒီအချိန်ကြီးပေါ့နော်ဘဝကိုနှိမ့်ညွတ်ပြီးတော့လုပ်ကြတဲ့လူရှိတာ။ဟိုဆရာဦးတော်သူဆရာမတော်တန်းမြင်အောင်တို့အဲဒီတန်းရဲလန်းကဒီပုဂ္ဂိုလ်တွေတို့ဒါမျိုးဆိုရင်တို့ကတို့အချိန်ကြီးအများကြီးအတွက်လုပ်ကြတာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကလူတိုင်းကတို့လိုလုပ်နိုင်ကြမှာလုပ်နိုင်တယ်။ဒါလို့ဆိုတော့တချို့ကကျောင်းသားတွေရှိနေ။မိသားစုတစ်ဖက်နဲ့အလုပ်လုပ်များလူရှိနေ။ဒါပေမဲ့ပေါ့နော်ကျွန်တော်အချိန်ပိုင်းလုပ်တဲ့အချိန်ပိုင်းလေးကိုတက်မှန်တော့အချိန်လေးတည်းမှာလုပ်တာဟာလေကျွန်တော်တို့တိုင်းပြည်အတွက်အများကြီးမဟုတ်တော့ပါပဲကျွန်တော်တို့တက်နိုင်မများလေးနေရာနေကျွန်တော်တို့အများကြီးလုပ်ပြရရဲဆိုတာလေးလေကျွန်တော်ကဆက်လက်ပြီးအယုံကြည်ထားပါတယ်နော်ဆိုတော့ကျွန်တော်တို့အချိန်ပိုင်းလေးကကျွန်တော်လမ်းကျွန်တော်တို့အားတဲ့အချိန်လေးမှာလမ်းပေးရခလေးကိုသင်ပြတာလည်းဖြစ်ခြင်းဖြစ်မယ်တက်ကြီးရွယ်ဦးလေးကိုဆောင်လျှောက်တာလည်းဖြစ်ခြင်းဖြစ်မယ်အဲကျွန်တော်တို့နွမ်းပါတဲ့ခလေးတွေအတွက်ကျွန်တော်တို့စာအုပ်စာတမ်းလေးလှူတာလည်းဖြစ်ခြင်းဖြစ်မယ်အဆောကလေးတွေပြောတော့အောင်ပုံပြောပြရလဲဖြစ်ခြင်းဖြစ်မယ်အခမဲ့စပင်းညှက်ပေးရလဲဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ဒါကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ဆုံးဖြတ်ချက်နဲ့ကျွန်တော်တို့ရဲ့စုစည်းမှုနဲ့လှုပ်ဆောင်ကြတာဖြစ်တဲ့အတွက်ကြောင့်မလို့ဒါဟာကျွန်တော်လူမှုလှုပ်ရှားမှု social mobilization ပေါ့နော် democracy မှာလိုအပ်တဲ့အရာဒါအတွက်လည်းအကျိုးဖြစ်စေတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီအချိန်ပိုင်းပရဟိတလုပ်တဲ့လူဟာတော့မှအခက်အခဲတချို့လည်းရှိနိုင်ပါတယ်ရှိနေပါလေဆိုတော့ကျွန်တော်တို့မှာစွမ်းဆောင်နိုင်စွမ်းအကန့်အသတ်ရှိနိုင်တယ်။ဒါကျွန်တော်တို့အရင်အရေးချင်းပြီးအချိန်ကြီးလုပ်နေတဲ့လူတွေ professional လုပ်နေတဲ့လူတွေတော့ကျွန်တော်တို့အရေးချင်းရှိခြင်းမှရှိမယ်။နောက်ဆိုလိလခဲခြင်းမှလိလခဲနိုင်မယ်ပေါ့နော်။အဲကျွန်တော်တို့အဲ့လိုခက်ခဲတွေရှိပါတယ်။ဒါပေမဲ့ကျွန်တော်စေတနာမှန်လို့ရှိရင်ကျွန်တော်တို့ရဲ့အတွေ့အကြုံတွေကနေပြီးကျွန်တော်တို့တင်ကြားပေးပါလိမ့်မယ်ပေါ့နော်။အများရန်ဒီစာအုပ်တွေမီဒီယာတွေကနေပြီးကျွန်တော်တို့အများရန်လိလတင်ပြနေပြီးတော့ကိုယ်ကူညီပေးနေတဲ့အပိုင်းပိုင်းကနေပြီးတော့လည်းကျွန်တော်တို့လိလခြင်းအဖြစ်ကျွန်တော်တို့ရဲ့ဒီအလက်ချင်းလေးမှာလုပ်တဲ့ပရဟိတာလည်းအကျိုးရှိတဲ့ပရဟိတာတွေဖြစ်အောင်ကျွန်တော်တို့တင်ယူပါလို့ရပါတယ်ပေါ့နော်။နောက်အချိန်ပိုင်းကျွန်တော်တို့အချိန်ပိုင်းလေးလုပ်တဲ့လူတွေမှာတချို့ကငွေကြီးကြီးအခက်အခဲရှိနိုင်တယ်ပေါ့နော်။အဲဒါနာမည်ကြီးတဲ့ပရဟိတာသမားတွေနာမည်ကြီးတဲ့လူကြီးတက်ကြလှုပ်ရှားသူတွေမဟုတ်တဲ့တဲ့ကြောင့်မလို့ကျွန်တော်ရံမုံငွေရှိဖို့အခက်အခဲရှိတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ယုံကြည်ထားတာတော့တကယ်စစ်မှန်တဲ့စစ်မှန်တဲ့လောက်ကြမယ်ဆိုလို့ရှိရင်ငွေရပြဿနာမဟုတ်ပါဘူးเนาะဥပမာတချို့ကပရဟိတလောက်ရှားမှုတွေကငွေမလိုဘူးပေါ့ဥပမာเนาะကျွန်တော်တငယ်ချင်းတချို့ဆိုလို့ရှိရင်ဒီလက်ဖေးတိုင်းမှာတပွဲထိုးနေတဲ့ကလေးတွေစာတင်ပေးတယ်ရေးလင်းကလေးတွေစာတင်ပေးတယ်အပုံပြောပြတယ်ကလေးတွေစာဖတ်ပြတယ်စာအုပ်လေးဒါမျိုးတွေကျွန်တော်ငွေမလိုပါဘူးဟုတ်ကျွန်တော်တို့တက်နိုင်တော့ကျွန်တော်တို့နိုင်တော့စာတင်လောက်ဆောင်ခြင်းအဖြစ်နဲ့ကျွန်တော်အရာခင်ပါတယ်ဗျာเนา
ะအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
2016ခုနှစ်ပြည်သူ့ကွန်ရီအထူးစုချီးမြှင့်ခံရတဲ့ပုံပြောသူများအဖွဲ့ပူးတွဲတည်ထောင်သူကိုတန့်စင်စိုးရဲ့ယုံကြည်ရာကိုနားဆင်ကြရတာပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်ထောင်စုနဲ့ဂျပန်နိုင်ငံတွေဟာကမ္ဘာ Digital စီးပွားရေးလောကကိုဦးဆောင်နေကြပါတယ်။ထုတ်လုပ်သူဝယ်ယူသုံးစွဲသူတွေဖြစ်တာမကဖြစ်တည်တိုးတက်မှုတွေဖြစ်စေမဲ့မူဝါဒတွေပေါ်ပေါက်လာအောင်အကျိုးဆောင်ပေးနေကြတာလည်းဖြစ်ပါတယ်။ကမ္ဘာကြီးဆက်သွယ်ရေးအားကောင်းအောင်မြှင့်တင်နိုင်မှသာလူတွေရဲ့ဆင်းရဲတဲ့ဘဝကနေရုန်းထွက်နိုင်အောင်အကူအညီပေးနိုင်မှာဖြစ်တယ်လို့အလို့သမားတွေရဲ့ကုန်ထုတ်စွမ်းအားတိုးလာစေဖို့သူတို့ရဲ့လောက်ခတိုးပြီးလူနေမှုအဆင့်တန်းမြင့်မားလာစေဖို့ထိရောက်တဲ့ဖြန့်ဖြူးရေးစနစ်တိုးတက်လာစေဖို့နဲ့ကမ္ဘာတစ်လောကတရားမဝင်တဲ့စီးပွားရေးတွေကိုတရားဝင်ဖြစ်လာစေဖို့ဆိုတဲ့ကိစ္စတွေအတွက်အခွင့်အလမ်းတွေကိုစုပ်ကင်ထားနိုင်မယ်ဆိုတာကျွန်တော်တို့နှစ်နိုင်ငံစလုံးကယုံကြည်ထားတာကြောင့်နှစ်နိုင်ငံမိတ်ဆွေတွေဖြစ်မှုဟာခိုင်မာပါတယ်လို့အမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးလက်ဖြင့်နိုင်ငံတကာသတင်းနဲ့ဆက်သွယ်ရေးမူဝါဒပိုင်းဆိုင်ရာအမေရိကန်ညှိနှိုင်းရေးမှူးဒန်နီယယ်ဆပါဗဲလာကပြောပါတယ်ဂျပန်နိုင်ငံမှာမကြာသေးမီကကျင်းပခဲ့တဲ့ G7 စစ်မှုထိပ်သီးနိုင်ငံတွေရဲ့သတင်းနဲ့နည်းပညာဆိုင်ရာဝန်ကြီးများအစည်းအဝေးမှာဒီဂျစ်တယ်နည်းပညာအရဆက်သွယ်တဲ့ကဘာကြီးဖြစ်ရေးဆိုတဲ့သဘောတူညီမှုအသစ်တစ်ခုကိုရခဲ့ပါတယ်အဲ့ဒီပြည်ညင်ထဲမှာလူအခွင့်အရေးကိုကာကွယ်မြှင့်တင်ရေးလွတ်လပ်စွာသတင်းစီးစင်မှုကိုကာကွယ်မြှင့်တင်ရေးစီးပွားရေးကုမ္ပဏီတွေကိုအထောက်ပံ့ပေးရင်းအွန်လိုင်းကတဆင့်စီမံခန့်ခွဲမှုတွေဖြစ်လာအောင်ချဉ်းကပ်သွားရေးနဲ့ Digital ဆက်သွယ်မှုအားကောင်းလာအောင်လုပ်ရင်းအားလုံးပါဝင်ခွင့်ရအောင်လှုပ်ဆောင်သွားရေးတွေပါဝင်တဲ့အခြေခံစည်းမျဉ်းတွေထပ်လောင်းအတည်ပြုရေးကိုသဘောတူညီခဲ့ကြပါတယ်အွန်လိုင်းကတဆင့်ကဘာကြီးချိတ်ဆက်ဆောင်ရွက်ရေးကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ဆောင်းဦးမှာစတင်လှုပ်ဆောင်ခဲ့တာကြောင့်ကဘာမှာအင်တာနက်သုံးဆက်မှုတိတိတသာတိုးလာခဲ့ပါတယ်။သတင်းအချက်အလက်တွေနေဆက်ဖြတ်ကျော်စီးဆင်းနိုင်ဖို့ပွင့်လင်းရှင်ပြိုင်မှုရှိတဲ့ဈေးကွက်ရဖို့ဆက်သွယ်ရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ်ပေါက်လာရေးမဟာဗျူဟာတိုးတက်စေဖို့ဂျပန်အပါအဝင်စိတ်ဝင်စားတဲ့နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ကရည်ရွယ်ထားတာပါ။ပစ္စည်းပိတ်နဲ့အမေရိကန်တို့ကြားပူးပေါင်းဆောင်ရွက်ရေးဖွဲ့ထားတဲ့ TPP မဟာမိတ်အုပ်စုထဲမှာပါဝင်နေတဲ့ဂျပန်နိုင်ငံအနေနဲ့ကမ္ဘာအင်တာနက်အားကောင်းလာစေဖို့အဓိကကဏ္ဍကနေပံ့ပိုးသွားမယ့်အနေအထားရှိနေပါတယ်။21ရာစုမှာပစ္စည်းပိတ်နိုင်ငံတွေကြား Digital နည်းပညာအရဝန်ဆောင်မှုတွေဟာတကယ်လက်တွေ့လုပ်နေတဲ့ကုန်သွယ်မှုဝန်ဆောင်မှုတွေလိုပဲနေရာယူလှုပ်ဆောင်လာကြတော့မှာဖြစ်တာကြောင့်လူတွေရဲ့နေ့စဉ်ဘဝတွေကစိန်ခေါ်မှုတွေကိုတဖြည်းဖြည်းဖြည့်ရှင်းပေးသွားနိုင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ဟာအနာဂတ်ကမ္ဘာ Digital စီးပွားရေးကဏ္ဍအတွက်ဆက်သွယ်မှုအပိုင်းကိုပိုတိုးချဲ့ပြီး Digital ကုန်သွယ်ရေးလမ်းကြောင်းကိုဖွင့်ထားပေးရင်းမူဝါဒပိုင်းဆိုင်ရာမှာလည်းပြုပြင်ပြောင်းလဲမှုတွေကိုမြှင့်တင်ရင်းနဲ့အမြင်တူတာတွေကိုအပြန်အလှန်ဖလှယ်သွားကြမှာဖြစ်ပါတယ်။ဒါဟာအရေးပါပြီးရေရှည်အကျိုးသက်ရောက်မှုရှိမှာပါလို့အမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးဆပါဗေဒါကပြောပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်ဒီမှာကြခင်ပြီးဆုံးတော့မှာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစိုးဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်။
ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့အမေရိကန်စစ်အခြေစခန်းအပြင်မှာအသက်20အရွယ်ဂျပန်အမျိုးသမီးအတူတက်ခံရမှုမှာအမေရိကန်မရိန်တပ်ဖွဲ့ဝင်ပါဝင်ပတ်သက်နေမှုအပေါ်ဂျပန်နိုင်ငံအနေနဲ့ပြင်းထန်စွာမကြေမနပ်ဖြစ်မိကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကိုပြောကြားလိုက်ပါတယ်။အဲ့ဒီတက်ဖြတ်မှုမှာပါဝင်ခဲ့ကြောင်းမရိန်တပ်ဖွဲ့ဝင်ဟောင်းကဝန်ခံထားပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟယ်လာရီကလင်တန်ပါဝင်နိုင်ငံရဲ့ဝန်ကြီးတာဝန်ယူခဲ့သူအတော်များများဟာရုံးလုပ်ငန်းအတွက်ကိုယ်ပိုင်အီးမေးလ်တွေကိုအသုံးပြုခဲ့ကြပြီးလုံခြုံရေးစည်းကမ်းတွေကိုလိုက်နာဖို့ပြက်ခတ်ခဲ့ကြောင်းနိုင်ငံရဲ့ဝန်ကြီးဌာနစစ်ဆေးအရာရှိချုပ်ရဲ့ပေါက်ကြားခဲ့တဲ့အစီအကံစာမှာဖော်ပြထားပါတယ်။ဒီအစီအကံစာကိုကြာသပတေးနေ့မှာထုတ်ပြန်မှုစီစဉ်ခဲ့ပေမဲ့ချုပ်တင်ပေါက်ကြားခဲ့တဲ့အတွက်သတင်းတောက်တည်းရဲ့မေးမြန်းမှုတွေကိုဖြေကြားနိုင်ဖို့နိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကပုတ်ထုတ်နေမှာပဲသတင်းစာရှင်းလင်းပွဲအတွင်းထုတ်ဖော်ပြောကြားခဲ့ကြတာပါ။တနင်္ဂနွေဝန်ကိုချစ်ကြေးခီးစဉ်ဖြစ်ရောက်ရှိနေတဲ့တမတော်ကာကွယ်ဦးစီးချုပ်ဘူချုပ်မူကြီးမင်းအောင်လှိုင်ဟာမနေ့ဗုဒ္ဓနေ့ဒေသစံတော်ချိန်နေ့လယ်တနာရီကထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ထိုင်းကာကွယ်ဦးစီးချုပ်တို့နဲ့တွေ့ဆုံခဲ့တဲ့အကြောင်းဗုဒ္ဓမူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လာအိုနိုင်ငံဗီယန်ချမ်းမြို့တော်မှာအရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံကာကွယ်ဝန်ကြီးတွေနှစ်ပတ်လည်အစည်းအဝေးကိုဗုဒ္ဓနေ့ကစတင်ကျင်းပရမှာတောင်တုပ်ပင်လယ်ပြင်တွင်နေမြပန်ဆိုင်မှုတဲ့အငင်းပွားနေတဲ့ကိစ္စဟာလည်းအဓိကဆွေးနွေးစရာဖြစ်ခဲ့ပါတယ်။အငင်းပွားနေတဲ့ဒေသတွေမှာနေမြပန်ဆိုင်ကြောင်းပြသဖို့တရုတ်နိုင်ငံကအပြင်းထန်စူးစမ်းလာနေတဲ့အတွက်တင့်မှမှုတွေကြီးထွားလာနေတာပါ။
ထိတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုနဲ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်ကျွန်တော်ဆံမိုးရပါ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.